Welcome to the Voice of America in Burmese.
ဒီနေ့ရဲ့အတွက်တွေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2021ခုနှစ်မေလ23ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်မေအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ခြေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်သမရဒိုးလိုက်တဲ့အနေနဲ့ music အစိုးရကိုဆောက်ခံဖို့ပြန်ပြန်ပြုပေးဖို့เนาะအဓိကထားပြီးအောင်ဆိုတာဖြစ်ပါတယ်
မြန်မာနိုင်ငံမှာဆရာနာသိမှုစန့်ကျင်ရေးနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာအတိုင်းအဝန်းကထောက်ခံမှုရရှိလာစေရေးအမေရိကန်ကနေဒါနဲ့ဥရောပနိုင်ငံတို့မှစနေနေ့ကတောင်းဆိုဆန္ဒပြကြတဲ့အကြောင်းနဲ့အတူရွေးကောက်ပွဲအနိုင်ရ NLD ပါတီဖြစ်သိမ်းခံရမယ့်အရေးမြန်မာနိုင်ငံရေးအတိုင်းအဝန်းကသဘောထားအမြင်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။သတင်းပတ်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံကလူ့အခွင့်အရေးအကြောင်းတင်ဆက်နေတဲ့ဒုအသံအစီအစဉ်နဲ့တူစနေညသကဝိုင်းအစီအစဉ်ကိုလည်းပြန်လည်တင်ဆက်သွားမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ဒီထိုက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။မြန်မာစစ်တပ်ကိုလက်နက်မယောင်းချဖို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကကမ္ဘာနိုင်ငံတွေကိုပန်ကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်မှာတောက်ကြနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗျူရောမှာတွေ့ဆုံပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်မှုတွေကိုနှစ်နိုင်ငံစလုံးကပြက်ပြက်သားသားရှုံချကြောင်းပြောကြားလိုက်တဲ့အပြင်ဒီကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာအ мян ပြန်ပြီးရှောက်လန်းလာစီဖို့အတွက်နှစ်ဖက်စလုံးကဆက်ပြီးဖိအားပေးဖို့တန်တိထံချထားကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနီးသူမြန်မာနိုင်ငံသားတွေကိုခိုလုံစရာနေရာနဲ့အကာအကွယ်ပေးကြဖို့နဲ့အာဏာသိမ်းထားတဲ့စစ်တပ်ကိုလက်နက်ရောင်းချမှုတားဆီးကြဖို့လည်းကမ္ဘာနိုင်ငံအလုံးကိုတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကလည်းသမ္မတဂျိုးဘိုင်ဒန်ကအကြေညာချက်ထုတ်ပြန်ပြီးမြန်မာစစ်တပ်အာဏာသိမ်းထားတာကိုချက်ချင်းဆွန့်လွတ်ဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့အရက်သားတွေအပေါ်အကြမ်းမဖက်ဖို့တောင်းဆိုခဲ့ပြီးနိုင်ငံတကာအတိုင်းအဝန်းကလည်းတညီတညွတ်တည်းပူးပေါင်းဖိအားပေးဖို့ပါတောင်းဆိုခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာစသိမ်းချိန်ကတည်းကအဖမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကြမ်းကြမ်းမာမာနဲ့နေမှာပဲရှိနေကြောင်းနဲ့လာမယ့်ရက်ပိုင်းအတွင်းတရားရင်ဆိုင်မှုရုံးတော်ကိုလာရောက်မှာဖြစ်ကြောင်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ February 1ရက်အာနာသိမ်းရခြင်းကစပြီးပထမဆုံးလက်ခံဖြေကျတဲ့ဟောင်ကောင်ခြေဆိုင် Phoenix ရုပ်တံနဲ့မေလ20အွန်လိုင်းမေးမြန်းခန်းမှာစစ်ကောင်ဆောင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကအခုမေလ24ရက်တနင်္လာနေ့ကျရင်နေပြည်တော်မှာလူကိုယ်တိုင်တက်ရောက်ပြီးတရားရင်ဆိုင်ရဖို့ရှိတာပါ။ဒေါန်ဆန်းစုကြည်ကိုထောင်နဲ့နှစ်နှစ်ထိချမှတ်နိုင်တဲ့နိုင်ငံတော်မတည်ငြိမ်အောင်လှုံ့ဆော်တဲ့ရန်စတကြီးပုံမှန်95ခါဝေး2014နှစ်ထိကြာခံရနိုင်တဲ့နိုင်ငံတော်လျှို့ချက်အုပ်ဒေပြီးပါဝင်စစ်ကောင်စီကစုစုပေါင်းအမှု6မှုဖွင့်ထားတာဖြစ်ပါတယ်။အခုလိုအမှုပေါင်းစုံနဲ့တရားရင်ဆိုင်နေရပေမဲ့ခုချိန်ထိသူ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွင်နဲ့ဗီဒီယိုကွန်ဖရင့်ဆင်ဘယ်တွေ့ခွင့်ရတာဖြစ်ပြီးတချိန်မှလူကိုယ်တိုင်တည်ထောင်တွေ့ခွင့်မရသေးပါဘူး။မေလ10ရက်ကအွန်လိုင်းကနေ6ချိန်မြောက်ရုံးထုတ်ခဲ့ခြင်းကတော့လာမယ့်မေလ24ရုံးချိန်မှာဒေါန်ဆန်းစုကြည်ကိုနေပြည်တော်ဇဗူတိရိမြို့နယ်ညာနန်းပုံသာလမ်းကသူမနေရင်နားမှာတီးတန့်တရားရုံးဖွင့်စစ်ဆေးဖို့အတွက်တရားသူကြီးကအမိန့်ပေးခဲ့တယ်လို့သူ့မှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဦးခမောင်စောက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄လနီးပါးရှိလာပေမဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြခြေတက်ပွဲတွေကတော့နေ့စဉ်လုံးလုံးပုံစံမျိုးစုံနဲ့တွေ့နေရစေပါတဝဲမှာစနေနေ့နေ့လည်းကတပေါင်းစုတပိတ်စစ်ကြောင်းပြင်လူငယ်တွေစိုက်ကယ်တွေနဲ့ပါခြေတက်ဆန္ဒပြခဲ့ကြတာပါကလေးမျိုးမှလည်းလုံချင်ရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂျားကပဲတပိတ်စစ်ကြောင်းခြေတက်တာအပြင်လူစီကားရမြို့လည်းကောင်းမှာဆရာနာရှင်ဆန့်ကျင်တဲ့စာသားတွေရေးသားဖြန့်ကျဲတဲ့ဆယ်ဆယ်တန်းတပိတ်ကိုပြုလုပ်ခဲ့ကြပါတယ်မူဆယ်မျိုးမှတော့လင်းမပြန်တမ်းရစုံတတ်မှတ်ပေးဖို့ No Flying Zone campaign ကိုပြုလုပ်ခဲ့ကြပြီးဆရာနာသိန်းနာကိုဆန့်ကျင်တဲ့စရန်တွေရေးသားထားတဲ့စိုက်ကူလေးရင်လေးတွေလွှတ်တင်ခဲ့ကြတာပါ လုံခြုံရေးတွင်တင်းကျပ်ထားတဲ့ရန်ကုန်မှာတင်ငန်းကျွန်းမြို့နယ်တွင်စနေနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တယောက်တေဆုံးခဲ့ရတယ်လို့၃ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဒါ့အပြင်လှိုင်မြို့နယ်16ရပ်ကွက်တွင်မှလည်းရပ်ကွက်အုပ်ချုပ်ရေးမှူးနေရှိပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့လမ်းမတော်မြို့နယ်တွေကညောင်မင်းလေးစင်းနားမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အခုလိုမြို့ကြီးတချို့မှာဘုံခွဲတိုက်ခိုက်မှုတွေနေ့စဉ်ကြုံနေရတယ်လို့တိုင်းဒေသတွေမှာလည်းတိုင်းဒေသလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာနေတာပါ။စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးမေလ22ရက်နေ့အထိဆိုစစ်တပ်နဲ့ရဲကြောင်တည်ဆွန့်ရတဲ့ဆန္ဒပြပြည်သူက815ယောက်ရှိနေပြီးအဖမ်းခံရသူက4281ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာရှေ့ပြောင်းအလို့သမားအများပြားရှိနေတဲ့ထိုင်းနိုင်ငံမှာကြော့ပြန်ကိုဗစ်တက်တဲ့လှိုင်းကူးဆက်မှုနှုံးဆိုးရင်ရတဲ့အခြေအနေကိုရောက်လာနေတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြှင့်ဖို့အတွက်ထိုင်းဆိုဝါကဆုံးဖြတ်လိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဦးဆောင်ပြီးထိုင်းကယော့ကထိန်းချုပ်ရေးဆိုင်ရာဗဟိုဌာနတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွဲဆောင်ဆွေးနွေးပြီးမှအခုလိုဆုံးဖြတ်လိုက်တာပါ။ဒါ့အပြင်ထိုင်းနိုင်ငံရောက်နေတဲ့နိုင်ငံသားတွေကာဝယ်ဆေးထိုးဖို့အတွက်မိမိတို့ရောက်နေတဲ့ဒေသကအနည်းဆုံးကျန်းမာရေးဌာနမှာဂျူနာခွန်ရနေမှာစတင်ဆင်းပေးဖို့ပါညွှန်ကြားခဲ့ပါတယ်။အခုဆိုတလအတွင်းနိုင်ငံတော်ပိုးတွေလူနာ9400ထိမြင့်တက်သွားခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်ညာကိုဗစ်ပိုးအမျိုးအစားတစ်အကူးစက်ခံသူရှေ့ပြောင်းအလို့သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးအကြိမ်ဖြစ်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကတောက်ကြားနေမှာပြောပါတယ်။ထိုင်းနိုင်ငံမှာမေလ27ရက်တောက်ကြံနေ့တရက်ထဲမှာရင်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ3481ယောက်နဲ့သေဆုံးရသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအကူးစက်ခံရသူက13,300ကျော်ရှိနေပါတယ်။ထိုင်းဆိုရကအခုခါမှာအိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေကလာသူတွေကိုထိုင်းနိုင်ငံသားမဟုတ်ရင်နိုင်ငံတွင်းကိုဝင်ရောက်ခွင့်မပေးပါဘူး။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွေနေမနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အမေရိကန်သမ္မတအိမ်ဖြူတော်မှာတောက်ကြံနေတွေ့ဆုံဆွေးနွေးပွဲအတွင်းကိုဗစ် -19 အရေးကိစ္စ၊ရာသီဥတုပြောင်းလဲမှုအရေး၊အဆင့်မြင့်နည်းပညာဆက်မှုလုပ်ငန်းတွေအရေးကိုအဓိကထားဆွေးနွေးကြပါတယ်။အရှိန်ရော့လာနေသလိုဖြစ်နေတဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်မှာအပြောင်းအလဲပေါ်ပေါက်လာနိုင်ခြင်းအလားအလာတွေနဲ့မြောက်ကိုရီးယားအရေးကိုလည်းခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လူဦးရေ52တန်းထဲက300ဂိုင်နှုန်းလောက်ကိုပဲကိုဗစ် -19 ကာကွယ်ဆေးထိုးပြီးဖြစ်ပေမဲ့လာမယ့်နိုဝင်ဘာအရောက်မှာကိုဗစ် -19 ဒဏ်ကိုခံနိုင်ရည်ရှိတဲ့အဆင့်ထိရောက်ဖို့မျှော်မှန်းထားတာပါကာကွယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကနေတဆင့်တောင်ကိုရီးယားကိုအကူအညီပေးသွားမယ်အကြောင်းပြီးခဲ့တဲ့တောက်ကြနေ့အင်ဂျီရိုမာလုတ်တဲ့တောင်ကိုရီးယားသမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်အမေရိကန်သမ္မတဘိုင်ဒန်ကကတိပြုခဲ့ပါတယ်
So we can scale up global vaccine supply.
ကဗတ်တလွားကို COVID-19 ကာကွယ်ဆေးပိုပြီးပေးပို့နိုင်မှာဖြစ်ပြီးကပ်ဗီးရောဂါတိုက်ဖျက်ရေးနဲ့ဇီဝပိုးမွှဆန်ရာချင်းချောက်မှုကိုပိုပြီးတိုက်ဖျက်နိုင်စွမ်းရှိလာပါမယ်လို့အမေရိကန်သမ္မတပြောဆိုခဲ့တာပါ။ရာသီဥတုပြောင်းလဲမှုအရေးဒေတာရင်းလုံခြုံရေးနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တို့နဲ့ပတ်သက်ပြီးလဲခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြပါတယ်။
Our two nations also share a willingness to engage diplomatically.
Korea ကျွန်းဆွယ် nuclear ကင်းစင်ရေးအထိရည်မှန်းဆောင်ရွက်နေတာနဲ့အတူပဲတင်းမာမှုရှော့ချနိုင်ရေးလက်တွေ့ဆောင်ရွက်နိုင်ဖို့မြောက်ကိုရီးယားနဲ့တန်တမာရေးအရာဆောင်ရွက်နိုင်ရေးနှစ်နိုင်ငံစလုံးကဆန္ဒရှိနေကြောင်းအမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ nuclear ကင်းစင်ရေးအချိန်ကာလသတ်မှတ်ချက်အပေါ်မှာနှစ်နိုင်ငံစလုံးကသဘောတည်းရှိတယ်လို့လဲတောင်ကိုရီးယားသမ္မတမွန်းကအလေးထားပြောပါတယ်
이미 미국 측에서 밝힌 바와 같습니다.
야코리아 이 시선의 무리고 아메리카 소야 백가 진야 타비피피 떼비 렛뚜이 짜들로 떼비 렛 띵도 까오모 바데루 당코리아 담라가 벼수케다바 공시 시즌무 디녜이 쳬므므 시세 예 상외 쳬마 당코리아 소야 예 반보무 어트여 아메리카마 당코리아 컴퍼니 뒤 백가 달러 25 빌리언 옌이 뇌나무 어트여 제주 땡시 장 아메리칸 타마라가 당코리아 타마라고 뼈자케 바레신 이스라엘나 팔레스타인 세트위 조아리 자 17일자 택켓케자 비나우 아피엣카 야세케자다 스니니 에티 디미에 네베메 카이마레 아피엣카 야세예 핏라보 자원 희나이베니데 이집 고슬레 어퀘가 나팟슬롱네 스위뉘 니자 바레 이제 고슬레 어퀘가 따오잔네마 이스라엘고 야오시케다 핏비 에니 나우바이 이스라엘나 팔레스타인 자 Kulu tuan lani jajau, ijit dan teman teune, Hamas dawan situ reka seni ni ma piyawari. Ajan pemurui pilasi naine epiu mu miu reku jodin kagwa naime nilan dui apawe, peribakari esong taye, yeshe epiu shan naimbo suinu ni jau, ijit dan teman ga piyawari. Dachanya mawe ijit suya baga, kongdin ga dia tongse ne, gaza gamyang di ta ma yibo lu ane de sepia si dui, လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေပို့ဆောင်ထားကြောင်းပြောဆိုထားပြီးစနေနေ့မှာရောက်ရှိလာဖို့ခန့်မှန်းထားပါတယ်။အစ္စရေးနဲ့ဟာမတ်စ်သွေးကြွတွေကြားစနစ်တာအတွင်းစရုပ်ထမြောက်အကြီးအကျယ်တိုက်ပွဲကိုစနေနေ့မှာပထမဆုံးအဖြစ်တရက်တာလုံးအပြည့်အခတ်ရက်စဲနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မှာတော့အစ္စရေးဘက်ကရောဟာမတ်စ်ဘက်ကရောအနိုင်ရတယ်လို့အသီးသီးပြောဆိုခဲ့ကြပါတယ် တာတွေမှာနိုင်နိုင်နင်းနင်းမထိန်ချုပ်နိုင်တာနဲ့အတူပဲကူးစက်မှုနှုန်းကမြင့်မားနေစေဖြစ်ပေမဲ့လို့နိုင်ငံတွင်းကဒေတာတချို့မှာတော့ဖြစ်ပွားတဲ့နှုန်းတည်ငြိမ်လာတယ်လို့အစိုးရကစနေနေ့မှာပြောပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ကြောင့်သေဆုံးသူ4200နီးပါးရှိပြီးဖြစ်ပွားမှုအသက်2သိန်းခွဲကျော်ရှိကြောင်းစနေနေ့မှာအိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ချို့ယွင်းမှုကာကွယ်ဆေးမလုံလောက်မှုတွေကြောင့်လာမယ့်လပိုင်းတွေအတွင်းတတိယမြောက်ခူးဆက်မှုအသစ်ဖြစ်လာမယ့်အရေးကိုကျွမ်းကျင်သူတွေကသတိပေးထားပါတယ်။တချိန်တည်းမှာပဲမြို့တော်ညူဒေးလီမှာကာကွယ်ဆေးမလုံလောက်တာကြောင့်အသက်44နှစ်အောက်လူငယ်တွေကိုကာကွယ်ဆေးထိုးပေးနေတာကိုမေလ22ရက်နေ့စနေနေ့မှာရက်ဆိုင်လိုက်ရပါတယ်
။ आज से दिल्ली में युवाओं का वैक्सीनेशन बंद
हो गया है। मैंने फिर गासा लो लुंगे တွေကိုကာကွယ်ဆေးထိုးပေးနေတဲ့စင်တာတွေအလုံးပိတ်သိမ်းမှာဖြစ်ကြောင်းမြို့တော် New Delhi အုပ်ချုပ်ရေးမှူးကစနေနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တရုတ်နိုင်ငံယူနန်ပြည်နယ်မှာပြင်းအား 6.4 မဂနီတူးရှိတဲ့ငရင်လှုပ်ခတ်တာကြောင့်3ဦးသေဆုံးပြီး28ဦးဒဏ်ရာရကြောင်းပြည်နယ်အစိုးရကစနေနေ့မှာပြောပါတယ်။မြေအောက်9မိုင်အကွာမှာဗဟိုပြုပြီးမေလ21ရက်နေ့တောက်ချန်နေနှောင်းပိုင်းမှာလှုပ်ခတ်ခဲ့တဲ့ငလျင်အပြီးနောက်ဆက်တွဲငရင်တွေဆက်လက်လှုပ်ခတ်ခဲ့တယ်လို့တရုတ်ငရင်ကွန်ရက်စင်တက်ကပြောပါတယ်တရုတ်ရဲ့အနောက်ပိုင်းပြည်နယ်ဂျင်းဟိုင်မှာစနေနေ့က 9.4 ပြင်းအားရှိတဲ့ငရင်လှုပ်ခတ်ခဲ့ကြောင်းလဲထုတ်ပြန်ထားပေမဲ့လို့သေဆုံးထိခိုက်ဒဏ်ရာရမှုကိုတော့ထုတ်ပြန်မထားပါဘူးယူနန်ပြည်နယ်မှာတော့မြေပြိုရာကြောင့်တယူပို့ဆောင်ရေးလမ်းကြောင်းတချို့ပြတ်တောက်ပြီးမဲ့လျှက်စစ်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးကောင်းမွန်နေတယ်လို့တရုတ်အာဏာပိုင်တွေရဲ့အပြောကိုကိုးကားပြီးနိုင်ငံပိုင် CCTV သတင်းကဖော်ပြထားပါတယ်ရှင
်သတင်းလေးကိုဒေါခင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့တင်ပြပေးခဲ့တာပါ VOA အမေရိကန်တန်ရဲ့တင်းငွေနဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပစင်ကန္နာတွေကိုတင်ဆက်ဖို့ရှိပါတယ်အခုအရင်ဆုံးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုအကြောင်းကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာလူညုံရင်းအာဏာပိုင်တွေရဲ့ဖြိုခွင်းမှုတွေကြားမှာပဲဆက်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်နေသူတွေကိုအားပေးတဲ့အနေနဲ့အမေရိကန်အပါအဝင်ပြည်ပနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေစုဝေးလှုပ်ရှားကြပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာအသိုင်းအဝိုင်းကထောက်ခံမှုရရှိလာစေဖို့အမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတချို့မှာစနေနေ့ကတောင်းဆိုဆန္ဒပြခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့မေလ22ရက်စနေနေ့ကကျင်းပတဲ့ဆန္ဒပြတောင်းဆိုပွဲမှာ အမေရိကန်ပြည်နယ်တချို့ကမြန်မာနိုင်ငံသားတွေလာရောက်ပူးပေါင်းပြီးမြန်မာတန်ယုံစစ်တန်ယုံနဲ့အမေရိကန်သမ္မတအင်မီရော်ရှီတို့မှစူဝေးဆန္ဒပြခဲ့ကြတာပါ NUG ဂျာကာလာအစိုးရကိုအမေရိကန်အစိုးရကအတိအမှတ်ပြုလာအောင်သူတို့အနေနဲ့ကြိုးပမ်းနေကြောင်းဆန္ဒပြပွဲမှာပါတဲ့မေရီလန်းပြည်နယ်ကမြန်မာအရေးတကြွလှုပ်ရှားသူဒေါ်မြတ်ရင်ချောကပြောပါတယ်
အော်ဒီနေ့ကတော့ကျမတို့NUG ထောက်ခံပွဲပေါ့နော်အဲ့လိုမျိုးဆိုပြီးတော့အမေရိကန်နိုင်ငံမှာရှိတယ်ဟိုတခြား away state တွေကလည်းလာရောက်ပြီးတော့ဒီမှာ Washington DC မှာစန္ဒထူပေါ်တောင်းဆိုကြတာဖြစ်ပါတယ်သမရဂျိုးဘိုင်ဒန်အနေနဲ့ NUG အစိုးရကိုထောက်ခံဖို့အတိအမှတ်ပြုပေးဖို့ပေါ့နော်အဓိကထားတောင်းဆိုတာဖြစ်ပါတယ်အခုချိန်မှာတော့များသောအားဖြင့်ကျမတို့တိတလောက်ကတော့သူတို့ရဲ့ response တွေကလည်းကောင်းပါတယ်ကျမတို့ contrast နဲ့အညီဆိုင်ရတဲ့အခါမှာသူတို့ပြန်နေသူတို့လည်းဒါကိုလေးထားပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ response တွေကျမတို့အရင်ကလာတွေအားဖြင့်ဒီကလာမှာရရှိရဲ့နောက်တော့မှလို့ကျမတို့အားချက်တယ်ရလက်ကတော့ဆုံးဖြတ်မဲ့သူရဲ့အပိုင်းမှာ
Washington DC ကဆန္ဒပြပွဲမှာမိသားစုနဲ့အတူပါဝင်ဆင်နွှဲနေတဲ့ New York မြို့ကဥမိုးချန်းကလည်းNUG အစိုးရကိုဒီအချိန်မှာသူတို့ဘာကြောင့်ထောက်ခံမှုပြရတယ်လဲဆိုတာကိုရှင်းပြပါတယ
်အဓိကကျွန်တော်တို့က2020ရွေးကောက်ပွဲရလက်ပုံမှာမူတည်ပြီးတော့မှပြည်သူလူထုရွေးချယ်တင်ပြထားတဲ့အစိုးရကိုအဲကျွန်တော်တို့မှဟိုဝိုင်းဝန်းပေးရမယ်တာဝန်ရှိတယ်ပေါ့ဗျာဆိုတော့ဒီစစ်ကောင်စီကတော့ဟိုเนาะအခုလိုမျိုးမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုဟိုဖျက်သိမ်းမယ်ဆိုတဲ့အနေထားဆိုတဲ့ဟာကျွန်တော်တို့ကအစိုးဆုံးအထိသူတို့လုံနိုင်တယ်ဆိုတာစဉ်းစားထားပြီးသားပေါ့เนาะဆိုတော့ဒီကိစ္စမပြီးမချင်းကတော့ပြည်သူလူထုကတော့တော်လန်နေပါပဲရုန်းကန်နေပါပဲပြည်သူလူထုကတော့ပြန်ပြီးတော့ခုခံနေပါပဲ
မက်ဆာချူးဆက်စ်ပြည်နယ်ကနေမိုင်ပေါင်း430ကျော်ခီးကိုကားမောင်းလာပြီးဝါရှင်တန် DC ကဆန္ဒပြပွဲမှာပူးပေါင်းလှုပ်ရှားခဲ့သူဘော့စတွန်မြို့သပိတ်စစ်ကြောင်းတွေကရှန်တိုင်းသာဆိုင်းလူကျော်ကတော့ DC မှာဆန္ဒလာပြရတဲ့အကြောင်းကိုပြောပါတယ
်ဟောကျွန်တော်တို့ဘော့စတန်နေတာပထမဦးဆုံးပေါ်ဆန်စစ်ကြောင်းဆိုပြီးတော့ကျွန်တော်လာပြီးတော့ဝါရှင်တန်မှာကျွန်တော်တို့ရဲ့88တောင်းရဲဘော်လေးအကုန်လုံးဦးဆောင်ပြီးတော့လုပ်တဲ့ပွဲကိုကျွန်တော်တို့တိုင်းသားပေါင်းဆိုရင်လာပြီးတော့ကျွန်တော်လာပြီးပူးပေါင်းပါတယ်အဓိကကျွန်တော်တို့ရည်ချက်ကကျွန်တော်လာရခြင်းအကြောင်းရင်းက NUG government ကိုကျွန်တော်တို့ကအပြည့်အဝထောက်ခံပါတယ်ဆိုတဲ့အကြောင်းပြည်တွင်းမှာတိုက်ပွဲဝင်တဲ့ရဲဘော်တွေကျွန်တော်တို့ရဲ့ပြည်တွင်းနဲ့တကားတဲ့ရှိတယ်ဆိုတဲ့အကြောင်းကျွန်တော်လာပြီးအင်အားပြတယ်အားပေးထောက်ခံတယ
်အမေရိကန်ပြည်ထောင်စုမှလိုပဲကနေဒါနိုင်ငံမှာလည်းမြန်မာနဲ့တိုင်းရင်းသားတွေစုဝေးပြီးဗန်ကူးဗားမြို့လယ်ကပြည်သူစာကြီးတိုက်ရှိမှာစူဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါတဲ့မြန်မာရေးလှုပ်ရှားသူကိုကျော်စရပြောတာက
ကျွန်တော်တို့ကအဓိကတော့ NUG အစိုးရကိုကျွန်တော်တို့လုံးဝပြီးဝထောက်ခံနေပါတယ် NUG အစိုးရရဲ့လက်အောက်မှာသူရဲ့ညွန်ကြားမှုအတိုင်းကျွန်တော်တို့ကြားရခန့်ခံတာနေတော့ပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်အတင်းပြစ်ဖြစ်တယ်ဆိုတာကိုကျွန်တော်တို့ဒီဗန်ကူးဗားရောက်မြန်မာမိသားစုတွေနဲ့အတိတ်ဖြစ်တဲ့ generation Z why it အကလုံးပေါင်းပြီးတော့ every 2 weeks မှာကျွန်တော်တို့နေရာတကာမှာဆန္ဒထုတ်ပေါ်နေခြင်းဖြစ်ပါတယ
်ဥရောပတိုင်းတွေကနယ်သာလန်နိုင်ငံရောက်မြန်မာတွေကတော့မြန်မာနိုင်ငံကတိုင်းသားဒေသတချို့မှာ no fly zone အဖြစ်တတ်မှတ်လာစေရေးနိုင်ငံတကာကိုတိုက်တွန်းတဲ့လှုပ်ရှားမှုလုပ်နေကြတယ်လို့အမ်စတာဒမ်မြို့ကကိုထွန်းတောင်းကပြောပါတယ
်ဒီတွင်းစစ်မှာဘယ်ဖြစ်ဖြစ်ဟိုသူတို့လင်းဒီဒုံးကြီးတွေမစ္စတာတွေတုံးပိုင်ခွင့်မရှိဘူးတို့တော့သူတို့တုံးတယ်တို့တော့သူတို့ကအပြစ်မဲ့တဲ့ပြည်သူတွေရဲ့ဦးအိမ်တွေကိုဒုံးကြီးနဲ့ထုတယ်လင်းရင်နဲ့ပစ်တယ်အဲ့ဒါအတွက်ကျွန်တော်တို့တောင်းဆိုတာဘာလို့လဲဆိုတော့ကျွန်တော်အဝေးမှာရောက်နေပြီမဲ့လဲကျွန်တော်တို့ခံစားရတယ
်အရှေ့အာရှဒေသဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့မြန်မာပြည်တွင်းလိုအပ်နေသူတွေထံကူညီထောက်ပံ့တဲ့ရန်ပုံငွေစုဆောင်းပေးဖို့လှူဒါန်းမှုတွေကိုဒီရက်ပိုင်းတွင်လှုပ်ဆောင်နေတာတွေ့ရပါတယ်ခင်ဗျာဆက်လက်ပြီး NLD ပါတီဖြတ်သိမ်းခံရမယ့်အရေးမြန်မာနိုင်ငံရေးအတိုင်းအဝန်းကအမြင်တွေကိုလည်းတင်ပြခြင်းပါတယ်2020အပြည့်နှစ်ရွေးကောက်ပွဲမှာမဲမတမာမှုဆွဆွဲချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖြတ်သိမ်းဖို့စဉ်းစားမယ့်အကြောင်းစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်သစ်ဥက္ကဋ္ဌကပြောဆိုလိုက်တဲ့အပေါ်နိုင်ငံရေးအတိုင်းအဝန်ကြာစိုးရိမ်နေကြပါတယ်ရွေးကောက်ပွဲအနိုင်ရပါတီကြီးတခုကိုဖြတ်သိမ်းလိုက်မယ်ဆိုရင်ဆေးအနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးအကြက်တဲတွေပုံမိုကျေပြန့်လာနိုင်တယ်လို့လက်နက်ကင်စန့်ကျင်မှုတွေလည်းကြီးထွားလာနိုင်တယ်လို့ NLD အပါအဝင်နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေကပြောပါတယ် NLD ပါတီဗဟုအလုံးမှုဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့ဒီမိုကရေစီပါတီမြန်မာဥက္ကဋ္ဌဝိုင်းရင်နိုင်ငံရေးခေါင်းဆောင်ဥတုဝေတို့ကိုဂုံဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့လက်ရှိမှာအဖမ်းမခံရပဲဆက်ရှားပါပါကြံနေသေးတဲ့ NLD ဘိုလုံးမှုဆောင်ဖွဲ့ဝင်ဦးအောင်ချင်းညွန့်ကအခုလိုပထမဆုံးအချိန်ဖြစ်ပါတီကိုဖြတ်သိမ်းမလားစဉ်းစားနေကြအောင်ပြောလာတဲ့ပေါ်
အခုရွေးကောက်ပွဲကော်မရှင်အစ်စ်ကဒါစစ်ကောင်စီကခန့်ထားတာကျွန်တော်တို့အစတွေအတိအမှတ်ကိုမြူနောက်ပြီးတော့ဒါလည်းသူကပါဇက်နဲ့စဉ်းစားနေတယ်ဆိုတဲ့ပုံစံမျိုးပြောတာတော့အမှန်ကတော့ရှင်းပြရင်တွေးထိုးဆန်းကျင်တဲ့သဘောပဲဟိုတကယ်ပြောရမယ်ဆိုရင်တော့ဒီ NLD ပါတီရှိနေသူဘယ်တော့မှမရှင်းနိုင်ဘူးဆိုတဲ့အနေအထားမျိုးမှာပွဲသိမ်းတိုက်ပွဲနဲ့ဒီလိုလွတ်ဖို့စဉ်းစားနေပါတယ်ဆိုပြီးတော့ဟိုချိတ်ချောက်တဲ့သဘောပဲလို့ပဲကျွန်တော်မြင်တယ်။အစွဲထုတ်ပြတာပေါ့အစွဲထုတ်ပြတော့လေငကူရုပ်ပေါ်လာတာပေါ့ပြည်သူတွေကောင်းကောင်းမြင်လို့ရသွားတာပေါ့ဗျာ
။ဒါအပြင်1988ဒီမိုကရေစီအရေးတော်ပေါ်ကိုစဦးဆောင်ခဲ့တဲ့နမတီကျောင်းသားခေါင်းဆောင်နဲ့ဖြစ်တဲ့လက်ရှိပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်း1988ကတည်းကတောင်းဆိုပြီးနောက်ရလာခဲ့တဲ့ပါတီစုံဒီမိုကရေစီစနစ်ပါပြန်ပြတ်သွားမှာစိုးရင်ရတယ်လို့ဆိုပါတယ်
။ဒီ NLD နဲ့ပတ်သက်ပြီးတော့ဖြတ်သိမ်းဖို့စဉ်းစားနေတယ်လို့ပြောတဲ့ဟာကချင်းချောက်တာလို့ကျွန်တော်တို့မြင်တယ်။ဟိုတကယ်တကယ်ကမြန်မာနိုင်ငံရေးမှာကျွန်တော်တို့ရှင်းလင်းလုံးရေးတော်ပုံကနေစပြီးတော့လူထုထောက်ခံမှုရောဒီမိုကရေစီလှုပ်ရှားမှုမှာရောဒါ NLD ရဲ့အခန့်ကဏ္ဍဟာအင်တန်ကြီးပါတယ်။တဘောက NLD ကိုဖြတ်သိမ်းပြစ်မယ်ဆိုရင်ပါတီစုံဒီမိုကရေစီလည်းပြတ်သွားပြီလို့ပဲကျွန်တော်ကမြင်တယ်။ဒါကြောင့်မလို့ဟို NLD ဖြတ်သိမ်းမယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော်ကလုံးဝကန့်ကွက်ပါတယ
်။ဒီနေရာမှာ1962အာဏာသိမ်းချိန်အရင်ဝန်ကြီးချုပ်ဟောင်းဦးနုနဲ့အနီးကလုပ်ခဲ့ဖူးပြီးလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာလည်းထိထိရောက်ရောက်ပါဝင်လာနေခဲ့တဲ့လက်ရှိဒီမိုကရက်တစ်ပါတီမြန်မာဥက္ကဋ္ဌဦးသူဝေကလည်း
အခုပြင်ရသွားတဲ့ဒီကောက်ဘယ်ကောင်ရှင်ပြောတာတွေပါလေကျတော့ဘလော့ဖန်လည်းတော့မပြောတော့ဘူးပေါ့။အမားတော့ဒီလိုစိုးရဲကဒီလိုမဖြစ်ဖြစ်ဘူးလေကြာတယ်။ကြံနေတဲ့အာဂါတာတွေထားနေတဲ့ကောင်ကကျွန်တော်တိုင်းမျိုးစိတ်ပြည့်စရာယူဖြစ်နေတာပဲ။တောက်ချောက်လိုဖြစ်နေတာလေ
။အဲ့ဒီတော့အခုရွေးကောက်ပွဲကော်မရှင်သစ်ဥက္ကဋ္ဌဦးသိန်းစိုးကအခုလိုပြောလာတာကြောင့်ဘလို့အကျိုးဆက်ရှိလာနိုင်တာကိုမေးရမှာ NLD ဥအောင်ကြီးညွန့်က
မြူသားတိမူကီစီအဖွဲ့ချုပ်ဆိုတဲ့တက္ကရန်ကျတော့ပြည်သူရဲ့နှလုံးသားထဲမှာရှိပြီးတော့ကျွန်တော်တို့ကပြည်သူနဲ့အတူပဲတခြားလုံးရပ်တည်ကြတာ88ခုနှစ်ကစခဲ့တာပဲလေရိုးရိုးပြည်သူတွေထဲမှာတောင်းမှာ NLD ပြည်သူတွေဆိုပို့ပြီးတော့အဲ့တော့ဖိနှိပ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ပြည်သူရဲ့စာနာမှုနဲ့ပြည်သူရဲ့လေးစားမှုကိုပို့ပြီးတော့ရရှိနေတယ
်ဒါအပြင်တကယ်ဖြစ်လာနိုင်တဲ့အကျိုးဆက်ကြီးမားနိုင်ဖို့ကိုလည်းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတောက်လျှောက်ထဲထဲဝဝင်ပါလာခဲ့တဲ့ဦးကကိုကြီးကလည်
းအခုတောင်မှစာဆုံးမှုတွေဖန်ဆီးခံရမှုတွေထွက်ပြေးတိမ်းရှောင်နေရတာအိမ်နဲ့စစ်တပ်အပေါ်မှာမထင်နှက်မှုအဲ့ဒီလောက်ကြီးနေတဲ့အချိန်မှာ NLD ဖြတ်လိုက်မယ်ဆိုရင်တဘောကတော့နိုင်ငံရေးလမ်းကြောင်းမရှိတော့ဘူးဆိုတဲ့သဘောမျိုးဖြစ်သွားတော့အဲ့ဒါလူလူထောက်ခံမှုရှိတဲ့ပါတီကြီးတွေရှိနေတာဟာနိုင်ငံရေးလမ်းကြောင်းအတွက်မျှော်လင့်စရာရှိနေတယ်အဲ့တော့ဒါကိုဖြတ်လိုက်ပြီဆိုရင်အခုလူငယ်တွေရဲ့စစ်ကံသားမှုရပြောနေငယ်ရေးသားချောင်းကိုလုံးဝအယုံကြည်မရှိတော့ဘူးဆိုတော့အခြေအနေကိုတွန်းပို့သွားမယ်မလူလားတဲ့ဟလာအခုလည်းတကြိမ်ကြိမ်နဲ့ပေါက်တာတွေအရက်ခဲမှလည်းဘာတို့ဘာတို့မှမလုံးလုံးဘူးကိုလူကတလန်ဒီလူကတချိုးသူကဘဟုချက်မှပျောက်ပြီးတော့ကိုနီးကိုဟန်နဲ့အခြေနှမှုနဲ့ခုခံနဲ့ပြန်ပြီးတိုက်ခိုက်တယ်ဆိုတဲ့သဘောဖြစ်လာတာကြီးကအင်မတန်အန္တရာယ်ကြီးတယ
်အဲ့ဒီတော့သမိုင်းကြောင်းတစ်လျှောက်ဖြစ်ပျက်ခဲ့သမျှကြုံခဲ့သမျှမှာအခုနောက်ဆုံးအဆင့်မှာဘလို့မြင်ချင်ပါလဲလို့မေးရမှာဝါရင်နိုင်ငံရေးသမားကြီးဦးသူဝေက
ကျွန်တော်ကအခုယူရပြက်ဆိုတာလေ89တောင်ရှိသွားပြီကြာဒီလိုမဖြစ်ခင်တော့ကလည်းကျွန်တော်ဒီဟိုမှာနေနိုင်မှာအပုံတွေ့နေကြတယ်ကြာတက်ကလည်းပါတယ်ဒီ NLD တို့စုစုပါဝင်ကုန်ပေါ်နဲ့ကြောင်နေကြညင်းနေတဲ့ဖြစ်ဖြစ်ဖြစ်ဖြစ်စီတင်လိုက်တာပြောစိတ်ကျမှာပဲကြီးတယ
်ဒါအပြင်လက်ရှိနိုင်ငံရေးအချက်အသေးကိုဘလို့ဖြည့်ရှင်းသင့်ပါလဲလို့မေးရမှာဥကူကိုကြီးက
နိုင်ငံရေးလမ်းကြောင်းပေါ်ကိုပြန်ဆွဲတင်ဖို့လိုတယ်နောက်နိုင်ငံရေးလမ်းကြောင်းဟာညှို့နှင်းချက်ရှိတယ်ဆိုတာကိုဒီအထူးသဖြင့်လူငယ်တွေအပါအဝင်ပေါ့ပြည်သူလူထုကပါယုံကြည်မှုရှိလာအောင်ပြန်ကြိုးစားဖို့လိုတယ်အခုကပြောရင်ယုံကြည်မှုကတော်တော်ပြတ်သွားတဲ့အခါကျတော့ကိုနိုင်ငံရေးကိုမယုံကြည်တော့ဘူးဆိုရင်အဲ့ဒါအမှန်တန်အန္တရာယ်ရှိတယ်
တကယ်တော့လွတ်လပ်မျှတတယ်လို့အများယူဆခဲ့တဲ့ဒုတိယကျော်ရွေးကောက်ပွဲတွေအပြီးမဲပြဿနာကြုံခဲ့ရကဆေးရနာသိမ်းမှုတွေနောက်ပိုင်းဖြစ်လာခဲ့ရတဲ့လက်ရှိမတည်မငြိမ်မှုတွေတနေ့တခြားများလာချိန်မှာပြည်သူများကြားမှာလည်းတနေ့တခြားပိုစိုးရိမ်လာနေကြတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00 နာရီကနေ9:00 နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မိဂန်တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်လေးအလှည့်ပေးကြပါမယ်။အရင်ဦးဆုံးမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုတင်ပြနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်ရအောင်ပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီကဖမ်းဆီးတရားစွဲဆိုတာခံလိုက်ရတဲ့ဒရင်းနောက်တယောက်ရဲ့ဖြစ်ရပ်ကိုခြေရာခံကြည့်ထားပါတယ်သူဟာဆရာနာသိမ့်ပြီးကလေးကအကြီးအကျယ်ပြောင်းလဲသွားတဲ့တရားစီရင်စနစ်ထဲကနေမှန်ကန်တဲ့တရားမျှတမှုရရှိဖို့ကိုနီကိုဟန်နဲ့စူးစမ်းနေတဲ့သူတွေကတယောက်ဖြစ်ပါတယ်ဖန်စီခံရသူတွေဟာရှေ့နေကူညီရရှိဖို့ပြိပင်ခံလာရတာတွေရှိလာပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။နာမည်မေလာ26ရက်နေ့ဟာကိုအောင်ကျော်ရဲ့ရှေ့နေမှာပါပဲကိုတိုင်းနောက်ဆုံးလျှောက်လေချက်ပေးရမယ့်6ချိန်မြောက်ယုံချင်းဖြစ်ပါတယ်။သူကရှေ့နေမှာပါပဲယုံချင်း2ချိန်ကိုကြော်ဖြတ်ပြီးပါပြီ။ကိုအောင်ကျော်ဟာTVB သတင်းဌာနရဲ့ဒေသခံသတင်းတော်တယောက်ဖြစ်ပါတယ်။သူကိုမတ်လ1ရက်နေ့ညမှာစက်ကောင်စီရဲ့လက်နက်ကင်အဖွဲ့တွေကအကြမ်းဖက်ဝင်ရောက်ဖမ်းဆီးခဲ့ပြီးပုံမှန်905နဲ့တရားစွဲဆိုခံရတာဖြစ်ပါတယ
်။လာမယ်လို့ကြောက်ပါခင်ဗျာမလို့နဲ့လေဟာဒီပါလိမ့်ရခေါင်းစည်းပါလိမ့်ရ
မတ်လ1ရက်နေ့မှာစက်ကား6စီးလောင်းနဲ့ရက်ွက်ချဲကိုရောက်လာပါတယ်။ညအချိန်မကျော်မီးတွေဖြတ်ပြီးကိုအောင်ကျော်အိမ်ကိုကဲဖန်ကောလီရင်နဲ့ပြက်တနက်ပြပောက်ချင်းချောက်ကအိမ်ကိုချိုးပြတ်ဝင်ရောက်ဖမ်းခဲ့တာပါအဲ့ဒီလိုအကြမ်းဖက်ဖမ်းခံရစဉ်တုန်းကလည်းဘာမှမေးမြန်းခုခံပိုင်ခွင့်မရခဲ့သလိုအဖမ်းခံရပြီးနောက်ပိုင်းတရားစွဲဆိုခံရချိန်မှာလည်းဥပဒေအထောက်အကူပြုသူရှေ့နေအကူအညီမဲ့အောင်ဖမ်းပြီးခံရပြန်ပါတယ်ကိုအောင်ကျော်ဇနီးဖြစ်သူမန်နေဂျီက
မိုက်ဆာပီယန်နေညပါဝါကလည်းခုချိန်ဒီရှေ့နေမရောက်ပေါ့ရှေ့နေမရောက်စူးစမ်းကြည့်ခဲ့တယ်မှာဒီငါကကကြီးနဲ့ဆွဲကြံပြီးတော့ညီမရှိနေလိုက်ရတယ်။နောက်တစ်ချိန်မှာကိုအောင်ကျော်ကမက်စတာတင်းနေပေါ့ဆိုအဲ့တော့ဒီဆိုရဘိတ်မှာရှိနေလေချင်းချမှုတွေရှိသေးဘူးပေါ့။မရှိသေးတော့900လွယ်ကူတယ်မှာ။လွယ်ကူပြီးတော့မှနောက်ပိုင်းမှတဖြည်းဖြည်းသူတို့တင်းကျက်လာတဲ့အခါကျတော့ရှိနေလေအထဲဒီထောင်ရင်းတရားရုံးတွေမလိုက်ပြချင်တော့အဲ့လိုမျိုးတွေဖြစ်လာတယ်ပြီးရင်ရှိနေလက်ဆက်တွေများတော့ဘူး။ဟိုဒီတော့နာရှင်ဥပဒေရရှိနေတယ်အခုလည်းမရတော့ဘူးအဲ့လိုမျိုးဖြစ်လာတယ်
။ဘိတ်တဝဲဘက်ကရှိနေတွေဟာတရခွင်ပြင်ပမှာပုပ်ကိုရရာချင်းချောက်ခံရတယ်လို့သိရပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ရှိနေရဲ့အချက်လက်ကိုသိမ်းထားပြီးအကြက်ကင်တာခံဝန်ထိုးခိုင်းတာနဲ့ပုံမှန်905နဲ့တရားစွဲဆိုခံရတဲ့သူတွေမလိုက်ပေးဖို့ဖိအားပေးခံရတွေရှိတယ်လို့လည်းသိရပါတယ်။မတ်လ23ရက်နေ့ကနေဧပြီလ29ရက်နေ့အထိမန်နေဂျာကိုအောင်ကျော်နဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးအဆက်အသွယ်ပြန်ရချိန်မှာတော့ဂျုံချင်းနှစ်ခါထုတ်ပြီးနေပြီဖြစ်ပါတယ
်။ဒီ၄ချိန်မြောက်ဂျုံချင်းကနေစပြီးတော့ကိုရန်ချုပ်လက်ဆက်တင်ရတယ်။ပြန်မနေ့ကတော့၅ချိန်မြောက်ဒီလာမယ့်6ချိန်မြောက်အထိဆိုရင်သူရဲ့လျှောက်လက်အပိတချောက်လက်ချက်တွေတင်ရတော့ဘူး။အဲကိုအောင်ကျော်ကဘာလို့လဲဆိုတော့ပြတ်ပြီးတော့သူကတင်သွင်းလာတယ်။သူကရာဇဝမှုသူတော့လည်းရာဇဝသားမဟုတ်ဘူး။မီဒီယာဒေမီဒီယာသမားပြောက်ဖြစ်တယ်အဲကြောင့်မို့ဒေမီဒီယာသမားပြောက်ဖြစ်တဲ့အတွက်ကြောင့်ဒေမီဒီယာဥပဒေနဲ့အညီသူ့အမိန့်ချပေးဖို့ဆိုတော့ရပ်ပြီးသူရှောက်လဲချက်တင်လာတယ်တောင်းတူလာတယ်ပေါ့နော်အဲရုံးချင်းမတိုင်ခင်ဒီ၃ချိန်မြောက်ရုံးချင်းမှာတော့ရပ်ပြီးကြီးကဘာပြောလဲဆိုတော့အင်္ဂါကစာရင်းနဲ့ဆွဲရတာဖြစ်တဲ့အတွက်ဒီဒေမီဒီယာဥပဒေကိုအခြေခံပြီးတော့ဆုံးဖြတ်မှာမဟုတ်ဘူးငါဆွဲဆိုထားတဲ့ငါကစာရင်းနဲ့ပဲအခြေခံဆက်ဆိုဟိုဆုံးဖြတ်မှာဆိုတော့
ကိုအောင်ကျော်ကိုခုနှစ်ချိန်မြောက်ယုံချင်းမှာအမိတ်ချမှတ်ခံရတော့မှာပါဒီလိုရှင်းနေအခက်ခဲကြုံတွေ့နေရတာကကိုအောင်ကျော်တယောက်တည်းရောမဟုတ်ပါဘူးမုံရွာမှာဧပြီ15ရက်နေ့ကတပိတ်လမ်းကြောင်းချီတက်နေစဉ်ကားနဲ့တိုက်ပြီးအဖမ်းခံခဲ့ရတဲ့မုံရွာတပိတ်ဦးဆောင်သူလူငယ်ကိုဝေမွန်းနိုင်အမှုလိုက်ပေးတဲ့ရှင်းနေဟာလည်းတင်းရှောင်နေရပါတယ်သူကိုနိုင်ငံရေးနဲ့ပတ်သက်တဲ့အမှုကိုလိုက်ပေးမယ်ဆိုရင် 905နဲ့တရားစွဲခံရမယ်လို့ဖိအားပေးခံရတာပါ။ဒါအပြင်ဖမ်းဆီးခံရတဲ့ចောင်းသားတွေရဲ့အမှုလိုက်ပေးမယ်ဆိုရင်လည်းတရားစွဲမယ်လို့ရှင်းနေတယ်ကိုချင်းချောက်တာကြောင့်အမှုမလိုက်ပေးရတော့တယ်လို့တင်းချောက်နေရသူတွေလည်းရှိရဲ့လို့မွန်ရွာတပိတ်ဦးဆောင်ကော်မတီကနေသိရပါဗျ။ဂျိုးအတန်ကမန္တလေးဘက်ကရှင်းနေတဲ့ချို့ကိုလက်ရှိအမှုလိုက်ပေးရင်ကြုံနေရတဲ့အခြေအနေကိုဆက်သွယ်မေးမြန်းကြည့်ရမှာလဲ။ဓာတ်ရိုက်ချင်းချောက်တာမျိုးမရှိသေးပေမဲ့အမှုလိုက်ရမှာအခက်အခဲရှိတယ်လို့ပြောကြပါဗျ။အ
ခက်အခဲရှိရဆိုဒီလိုပေါ့ရမိကမိရနဲ့ဆက်ချို့မိကနေရတော့ကျွန်တော်တို့ကဟိုမိတင်နေတဲ့ဆွေကလည်းမိဆောင်တော့မှဆိုလို့မမေးရအောင်ဒီပေါ်လေးတမ်းမီးဆိုရှိနေတာပေါ့ဗျာနော
်မြန်မာဆက်အာနာရှင်လက်တဲ့ဟာမေလ20ရက်နေ့အချိန်လူ9000ကျော်ကိုဖမ်းပြီး4000ကျော်ကိုချုံနောင်ထားဆဲဖြစ်က94ယောက်ကိုတော့ထောင်ဒဏ်ချလိုက်ပါတယ်မျက်ွယ်သေးတယ်နေလဲပါတယ်လို့လူ1900ကျော်ကိုဖမ်းဝရန်ထုတ်ထားပါသေးရဲ့အာနာသိန်းအဖွဲ့ရဲ့လက်ကင်ချုပ်ရဲနဲ့စစ်တပ်ဟာဖေဖော်ဝါရီလ10ရက်နေ့ကလေးကဖမ်းဆီးတာတွေကိုဥပဒေမဲ့လုဆောင်နေခဲ့တာပါအဲ့ဒီလိုအတားအဆီးမရှိဖမ်းဆီးမှုတွေပိုလုံးလို့ရအောင်လဲနိုင်ငံသားတွေကိုဖမ်းဝရမ်းမပါဘဲဖမ်းဆီးရ24နိုင်ငံကြားကျော်လွန်ချုပ်နှောင်တာမိသူအိမ်ကိုမဆိုအချိန်မရွေးဝင်ရှာဝင်ဖမ်းတာတွေကိုလုံးလို့မရအောင်အကာအကွယ်ပေးထားတဲ့နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးတဲ့ဥပဒေပုံမှန်တချို့ကိုရပ်ဆိုင်းခဲ့ရတာရက်ကြေးဥပဒေမှာအစိုးရင်းတိုင်လို့ရမယ့်ပုံမှန်ကိုပြန်ထည့်သွင်းခဲ့ပါတယ်
စာလင်အချားရက်ွက်တော့မဟုတ်ကျင်းလာအောင်ဆိုမှညာအိမ်ညက်နေလာရောက်တဲ့ကိုတော့အဲ့တည်းများက
အခုပုံမှန်အရအိမ်ကောင်းစုတိုင်းဟာတကောင်စင်းမရှိရင်ဒါမှမဟုတ်ဧည့်သည်လာရင်လက်ဆိုင်ရာအုပ်ချုပ်ရေးမှူးကြီးအိမ်မှာနေထိုင်သူစရင်းကိုအတိပေးရမှာပါဒီဥပဒေကိုဆန္ဒပြသူတွေကိုဖမ်းဖို့အသုံးပြုပါတယ်အခုချိန်ထိစစ်တပ်ဟာအာဏာတည်မြဲရေးနဲ့စန့်ကျင်သူတွေကိုဖိနှိပ်ဖို့အတွက်ဥပဒေ19ခုပြင်ဆင်ခဲ့ပြီလဲဖြစ်ပါတယ်ဒီမိုကရေစီလိုလားသူတွေကိုဖမ်းလို့ရအောင်နှီးမျိုးစုံနဲ့လုပ်ပြီးနားမှာတော့ထောင်ထဲအချုပ်ထဲဖမ်းဆီးခံရခြင်းအခွင့်အရေးဆုံးရှုံးအောင်လဲထပ်ဆင့်လုပ်လာပါတယ်။တရားရုံးတွေကိုထောင်တွင်းရှုခဲ့သလိုစစ်အုပ်ချုပ်ရေးကြီးညာရဲ့မျိုးနွယ်တွေကဖမ်းခံရသူတွေကိုလည်းစစ်ခုံရုံးမှာရှေ့နေငှားခွင့်မရဘဲအကျဉ်းနည်းနဲ့သာစစ်ဆေးနေရပါ။တဖန်ဧပြီလ29ရက်နေ့ရက်စွဲနဲ့ဥပဒေရေးရအချောက်ကူဘေးရေးဥပဒေကိုပြင်ဆင်ပြချမ်းပြီးအနှစ်သာရဖြစ်တဲ့ပုံမှ3ရဲ့ပုံမှခွဲ9ကိုပယ်ဖြတ်ခဲ့ပါတယ်။ပုံမှခွဲ9ကတော့ပြစ်မှုဆိုင်ရာစုံစမ်းထောက်လှမ်းရေးနဲ့စုံစမ်းမှုတွေပြုလုပ်နေစဉ်အတွင်းရဲအချုပ်နဲ့အကျဉ်းထောင်တွေမှာမလိုလားအပ်တဲ့ဖမ်းဆီးချုံနှောင်တဲ့ကာလရောကြစေရန်နဲ့ဥပဒေနဲ့မညီတဲ့ဖမ်းဆီးချုံနှောင်မှုတွေပပျောက်စေရန်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါအပြင်ဥပဒေပါပုံမှ10ခုကိုပယ်ဖြတ်ပြီးပုံမှ22ခုကိုအစားချိုးခဲ့တာပါ။မြန်မာနိုင်ငံရှင်းနေများကွင်းရဲ့ဥက္ကချာဦးကြီးမြစ်က
ကိုလိုကဆိုဒုတိယစဖန်ခံနဲ့စပြီးတော့ကုညီတောင်းလို့ရတယ်အခုလောကတောင်းလို့မရဘူးအဲ့လူပြောက်ကိုဖမ်းပြီးတရားရုံးရောက်ပြီးဆိုမှလိုက်ပေါ့နော်အဲ့လူထောင်ကျသွားပြီးဆိုတဲ့ဒီကိစ္စနဲ့အဲ့မှာအယူခံနဲ့ပြင်ဆင်မှုတို့အထောင်သေးမှာအကူအညီတွေအဲ့ဒါလောကပေးခွင့်မရှိတော့ဘူးအဲ့ဒါဖြတ်လိုက်နောက်တစ်ခါဥရေထောက်ကူပြုအဖွဲ့ကကိုလိုကဆိုလို့ရှိရင်ဆံမဆရာတွေအကူအညီတောင်းလို့ရှိတယ်ကျွန်မဖေရတယ်လေဥရေပြူအထောက်ကူပုံကူညီဖို့တာဝန်ရှိတယ်ပေါ့ဒါဥရေမှာကိုပြတ်ထားလားအခုလောအဲ့ဒီပိုက်ကြီးဖြတ်ပြတ်ကြီးလောကပဲကျွန်မဖေရလေအခုတောက်တာမလို့ပပူးအတုပြတ်ကြီးအဆိုးဆုံးကတော့ပါလဲဆိုလို့ရှိတယ်အပြည်သူတွေကိုသက်ဖက်တလားကူညီကြတယ်နှခမရှိနေလိုက်ပြီးတယ်ပြင်းများနေပြီးတယ်အဲ့ဒီဟာတွေနဲ့ပတ်သက်လို့ပြိတ်ပြေးလိုက်ပြီးဒီစစ်ကောင်စီလက်ထက်မှာနောက်ဆုံးပြင်ဆင်လိုက်တဲ့ဥပဒေကြီးဒီစီရူရူအကြီးကျယ်နဲ့တိကျဆုံးရှုံးပြီးတော့စစ်အာဏာရှင်အလိုကျလုံးပဲလို့ပြောလိုက်တာပဲအဲ့ဒါပဲအချုပ်ပါတော့နော
်2016ခုနှစ်မှာပြချန်လိုက်တဲ့အဲ့ဒီဥပဒေအရာဥပဒေအထောက်အကူပြုအဖွဲ့တွေကိုပြည်ထောင်စုအဆင့်ကနေမြို့နယ်အဆင့်ကြီးဖွဲ့စည်းထားပါတယ်ပြည်မှုတစ်ခုအတွက်ဆွဆွဲခံရသူငွေကြေးချို့တဲ့သူအမျိုးသမီးနဲ့ကလေးတငယ်တွေလိုဥပဒေဆိုင်ရာအထောက်အကူတောင်းခံခွင့်ရှိသူတွေအကြားအခမ်းအနားကူညီဆောင်ရွက်ပေးနေရပါလက်ရှိအချိန်မှာတော့ပြင်ဆင်လိုက်တဲ့ဥပဒေအရအဖွဲ့ဝင်အသစ်တွေနဲ့ဖွဲ့နိုင်ဖို့ရခင်ရှိနေတဲ့ဥပဒေအထောက်အကူပြုရေးအဖွဲ့အားလုံးကိုလည်းမေလ17ရက်နေ့ကတာဝန်ကနေရက်စဲလိုက်ပြီးဖြစ်ပါတယ်ကိုအောင်ကျော်ရဲ့အမျိုးသမီးမနေကြီးကတော့ဖြတ်စည်းခံလိုက်ရတဲ့တရားဥပဒေစိုးမိုးရေးအပေါ်အယုံအကြည်မရှိတော့ပါဘူး
ကျွမ်းနိုင်ငံမှာတော့တရားဥပဒေစိုးမိုးမှုရှိတော့ဘောနော်အခုတော့ကြောင့်ဒီလာမယ့်ရုံးချိန်ခုနှစ်ချိန်နောက်မှာ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်အတန်းလှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါ။ VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့စနေနေ့ညသကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဆရာနာသိန်းစန့်ကျင်လို့ဖန်စီထိန်သိမ်းခံရသူတွေထောင်တွင်းတရားရုံးထုတ်မှုတွေမှာအခက်အခဲမျိုးစုံရင်ဆိုင်နေရတယ်လို့ဥပဒေအကျိုးဆောင်ဒေါ်စာလီက VOA ကိုပြောပါတယ်။အင်းစိန်ထောင်ကအမှုပေါင်း1000ကျော်ကိုအခမဲ့လိုက်ပေးနေတဲ့တရားလွတ်တော်ရှေ့နေဒေါ်စာလီကိုမအင်းညင်နိုင်ကဆက်သွယ်မေးမြန်းထားပြီး VOA စနေညသကဝိုင်းမှာတင်ဆက်ထားပါတယ်ခင်ဗျာ။
အခုဒီအချင်းတောင်နေထဲမှာပေါ့နော်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားသူတွေရဲ့အရေးပေါ့အဲ့အတွက်ကိုဥပဒေကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်နေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့ရှင်ကျမတို့အခုကဒီဖမ်းဆီးထိန်းသိမ်းချင်းခံရတဲ့သူတွေအတွက်ကိုကျမတို့တွေဥပဒေဆိုင်ရာဒီအခမဲ့ဝန်ဆောင်မှုတွေကျမတို့တွေကူညီဆောင်ရွက်ပေးပါတယ်ပြီးတော့တရားရုံးတွေမှာကျမတို့အမှုလိုက်ပါဆောင်ရွက်ပေးတာမျိုးတွေလည်းဆောင်ရွက်ပါတယ်ပြီးတော့သူတို့ရဲ့ဒီဖမ်းဆီးထိန်းသိမ်းချင်းခံရတဲ့မိသားစုဝင်တွေအတွက်ကိုသူတို့ရဲ့မိသားစုတွေပေါ့နော်ဒီထောင်ထဲမှာရှိတဲ့ဒီသူတို့ရဲ့အမှုအခင်ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့တွေကပြန်လည်ပြီးတော့မှဒီ update ပေါ့နော်ဒီပေးတာမျိုးတွေကျမတို့လုပ်ဆောင်ပါတယ်လို့ဟုတ
်အဲ့တော့အခုဒီဖန်စီထိန်းသိမ်းခံထားရသူတွေရဲ့အခြေအနေပေါ့နော်အဲ့အဲ့ဒါတွေကရောအခုသူတို့ကိုတရားရုံးထုတ်ပြီးစစ်ဆေးနေတဲ့အခြေအနေကဘယ်လိုရှိလဲရှင်သူတို့ကအခုကလက်ရှိဟိုကျမတို့သိရတာထောင်တွင်းတရားရုံးကြီးဖြစ်နေတဲ့အတွက်ဆိုတော့အဲ့ဒီအနေအထားကိုလည်းပြောပြပါဦးရှင်
ဟုတ်ကဲ့ရှင်အခုကသူတို့တွေကဒီသူကဘယ်လိုပြောမလဲဒီအများစုကကျမတို့တွေဒီပုံမှန်905ကကြီးနဲ့ပေါ့နော်ဒီဆွဲခံရတဲ့လူတွေပြီးတော့ကျမတို့ဒီလက်နက်များဥပဒေပုံမှန်ဒီ19ပေါ့နော်19ကကြီး19ငါ19စလုံးဆိုတော့အဲ့ပုံမှန်တွေနဲ့ဖမ်းခံရတဲ့သူတော်တော်များများကိုဒီအင်းစိန်ရန်ကုန်တိုင်းဆိုရင်ပေါ့နော်အင်းစိန်အချင်းထောင်မှာရှိတဲ့အထူးတရားရုံးကနေပြီးတော့မှအမှုကိုစစ်ဆေးနေပါတယ်တချို့သောအမှုတွေဆိုရင်တော့အခုဆိုရင်ကျမတို့ဆိုရင်ကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုမှာဆိုရင်နောက်တယောက်လောက်ပေါ့နော်တယောက်လောက်ကိုစစ်ပြီးပြီဆိုရင်ကျမတို့တွေဆွဲချက်အဆင့်ကိုရောက်နေပေါ့နော်ဒါပေမဲ့ဒီသွားတဲ့ process တော်တော်များများဟာကျမတို့အရင်တုန်းကဒီသက်ဆိုင်ရာတရားရုံမြို့နယ်တရားရုံတွေမှာအမှုလိုက်ပါဆောင်ရွက်တယ်လို့ပဲသူ process ကသွားတယ်ဆိုဆိုကြပါဆိုရမန်ပြီးသွားရင်တရားဆွဲဆိုတယ်တရားဆွဲဆိုခြင်းပြီးသွားပြီဆိုရင်သူတို့ CMP လုပ်တယ်ပေါ့နော်အဲ့အဆင့်တွေနဲ့သွားတာမျိုးတွေရှိရဲ့ဟုတ်ကဲ့
ဆိုတော့ညီမအနေနဲ့ကအခုလိုမျိုးပေါ့နော်ဒီဖန်စီထိန်းသိမ်းခံထားရသူတွေရဲ့အရေးကိုအော်အခမဲ့ပေါ့နော်ဒီဥပဒေကျိုးဆောင်ပြည်လိုက်ပါဆောင်ရွက်ဖို့ဆုံးဖြတ်ရတယ်ပေါ့နော်လိုက်ပါဆောင်ရွက်ရတဲ့အကြောင်းမျိုးလည်းပြောပြပါအောင်ရှင
်ဟုတ်ကျမကတော့ငိုကလေးကဒီပေါ့နော်ဒီစီရင်နံပါတ်တဲ့သူတွေပြီးတော့ရာဇဝတ်မှုနဲ့ဆွဲဆိုခံရတဲ့သူတွေအတွက်ဆိုရင်တော့ကျမရှေ့နေစဖြစ်ကလေးကကျမဟိုဘယ်လိုပြောမလဲကြည့်တခုအနေနဲ့မတတ်မှတ်ထားဘူးပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးရှိရယ်ပြီးတော့နောက်ထပ်တစ်ခုကကျတော့ကျမအနေနဲ့ဒီအခုဟိုပေါ့နော်ဒီကာလမှာကျတော့တော်တော်များများဒီငွေရေးကြေးရေးနဲ့ပတ်သက်ပြီးတော့ခက်ခဲကြတယ်ပြီးလည်းပြီးွားတော့ကျမတို့ဒီကြံခဲ့တဲ့တစ်နှစ်လုံးကလည်းကိုဗစ်တန်ကိုကျမတို့မြန်မာနိုင်ငံလည်းအလူးလက်ခံစားရတာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော် မဖက်စီထိန်ထိန်ခံရတဲ့မိသားစုဝင်တွေအနေနဲ့လည်းငွေကြေးဆိုင်ရာသူတို့အခက်အခဲတွေရှိမယ်။တချို့ပတ်စံရှိတဲ့သူကြပြန်တော့လေဒီငွေထုတ်ဖို့လည်းအင်မတန်ခက်ခဲတဲ့အနေအထားတစ်ခုရှိမယ်။ဆိုတဲ့အခါကျတော့ကျမအနေနဲ့ကျတော့အာဒီလိုဆိုရင်ဒီလိုကာလမျိုးမှာဆိုရင်ပေါ့နော်ကြေးတစ်ခုမတတ်မှတ်ပဲနဲ့ပေါ့နော်ကျမတို့လည်း contribution အနေနဲ့ပေါ့နော်ဒီဥပဒေဆိုင်ရာဝန်ဆောင်မှုလေးကိုငါတို့လုပ်ကြရအောင်လုပ်မယ်ဆိုတဲ့စိတ်ထားစဝင်လာတယ်။ပြီးတဲ့အခါကျတော့ကျမတို့ဒီဒါကြောင့်ပတ်စံတက်တိုင်းတဲ့သူစီကလည်းကျမတို့တွေကဘယ်လိုပြောမလဲကျမတို့ပတ်စံလည်းမယူဘဲနဲ့ကျမတို့အခမဲ့ဝန်ဆောင်မှုတွေပေးလာဆိုတော့ဒီလိုမျိုးစိတ်ထားဘာလို့ဖြစ်ပေါ်လာလဲဆိုတဲ့အခါမှာဆိုရင်ကျမတို့အရင်တရားရုံးတွေမှာဆိုရင်မိသားစုနဲ့ဖန်ဆီးခံရတဲ့သူတွေကကျမတို့တွေးဆလို့ရတယ်ဘာလို့တွေးဆလို့ရလဲဆိုတော့တရားရုံးမှာရှိရဲ့အချုပ်မှာဒါမှမဟုတ်တရားရုံးမှာရှိရဲ့တရားရုံးမှာသူတို့ယုံထုတ်တဲ့အခါမှာမိသားစုဝင်နေနဲ့တွေးလို့ရတယ်တွေးလို့ရတဲ့အခါမှာအ ਨੇ ဆုံးတော့သူတို့တွေမှာမိသားစုတွေကနေပြီးတော့မှဩသူတို့သားသမီးဒါမှမဟုတ်သူတို့ရဲ့မိသားစုဝင်ကိုသူတို့ကကျန်းကျန်းမာမာရှိသလားပေါ့နော်အဲ့လိုမျိုးတို့မြင်တွေ့လို့ရဒါပေမဲ့ဒီကာလမှာကျတော့ထောင်ထဲကျတော့မိသားစုနဲ့ပေးမတွေ့ဘူးအာဘယ်လိုပြောမလဲမိသားစုကလည်းဝင်လို့မရဘူးပြီးတော့ court ပုံစံက open court မဟုတ်တာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲဟိုဒီချိန်မှာစင်းရဲရဲချမ်းသာသာဘသူမဆိုမိသားစုဝင်တွေကအပူတန်ခံစားရတယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒီလိုမျိုးကိစ္စလိုမျိုးကိုလည်းကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲငွေကြေးကဘလို့မှဟိုတောင်းမွားဟိုမတောင်းချင်ဘူးပေါ့နော်ပြီးတော့နောက်ဆုံးတစ်ခုကကြတော့ကျမတို့အခုကျမတို့ live ပါဆောင်ရွက်နေတဲ့အမှုတော်တော်များများဟာဆိုရင်ဒီအခုပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအမှုတွေများတာဖြစ်တယ်ဒါကြောင့်မို့ကျမကကြတော့ဟိုအရေးဟိုကျမတို့ရှင်းနေ license ဆရာကလေးကအာကျမတို့ရဲ့ကျမမှာထားတဲ့စိတ်ကကြတော့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုဆိုရင်ပတ်စံမယူဘူးအဲဆိုတော့ထိုင်ချက်ကရှိရယ်ဆိုတဲ့အခါမှာဒါကြောင့်ကျမကဒါအခုမှမဟုတ်ကျမအရင်ကတည်းကပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုမျိုးဆိုရင်ကျမတို့ကအခမဲ့လိုက်ပါဆောင်ရွက်ပေးတာမျိုးတွေရှိပါတယ
်ဒီစစ်ကောင်စီကအခုဖမ်းဆီးထားတဲ့အဲဖမ်းဆီးနေတဲ့အခြေအနေပေါ့နော်အဲ့တော့သူတို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီလူတွေကိုဘာကြောင့်ဖမ်းဆီးတယ်လဲရှင်သူတို့ဘယ်လိုပုံစံမျိုးနဲ့ဖမ်းဆီးခဲ့တယ်လဲပေါ့
ဟုတ်ကဲ့ဟိုဆက်ကျမတို့အမှုတွေထဲမှာဆိုရင် February 1ရက်နေကလေးကဖန်ခံရတဲ့သူတွေလည်းရှိတယ်လို့ဒီအများစုကတော့ဒီMarch လ3ရက်နေ့မှာဖန်ခံရတဲ့သူတွေကပုံများတယ်ပေါ့ March လ3ရက်နေ့နောက်ပိုင်းမှာဖန်ခံရတဲ့သူတွေများတယ်အဓိကကျတော့သူတို့တွေကတချို့ကျတော့ဒီဆန္ဒပြပွဲလုပ်တဲ့နေရာမှာတပိတ်စစ်ကြောင်းနေရာမှာပေါ့နော်ဖန်ဆီးခံရတဲ့သူတွေရှိတယ်တချို့ကျတော့မဟုတ်ဘူးဒီဖန်ဆီးခံရမဟုတ်ပါဒီဆန္ဒပြတဲ့နေရာမှာပါဝင်ပါတယ်ဆိုပြီးတော့မှနောက်မှပြန်ပြီးဥမာပေါ့ဒီ10ရက်နေ့မှာဆယ်ရက်နေမှာသူဆန္ဒပြပါတယ်ဆိုပြီးတော့မှအာပြောပြီးတော့မှဒီ18ရက်နေသို့မဟုတ်19ရက်နေမှာပြန်ပြီးတရားစွဲတယ်ပေါ့အဓိကကျတော့အာဆန္ဒပြတယ်အာပြီးလဲပြီးတော့ဒီ CDM လှုပ်ဆောင်တဲ့သူကိုပန့်ပိုးတယ်ထောက်ပံ့တယ်အမ်ပြီးလဲပြီးတော့နောက်ချက်တစ်ခုကကျတော့ဒီအများပြည်သူသို့မဟုတ်နော်အစိုးရဝန်ထမ်းဟိုပေါ့နော်အစိုးရဝန်ထမ်းတူဒါမှအစိုးရဝန်ထမ်းအများစုကိုတော့စိုးရိမ်ကြောက်ရွံ့ထိတ်လန့်အောင်လှုပ်ဆောင်နေမမှန်သတင်းတွေကိုဖြန့်ဝေတယ်ဆိုပြီးတော့အဲ့ဒီခေါင်းစဉ်တွေနဲ့ဟိုတရားစွဲတာများတယ်ပုံမှန်ကျတော့ဒီအခု February 14ရက်နေ့မှာပြင်ဆင်ပြောင်းလဲပြင်ဆင်တတ်မှတ်လိုက်တဲ့အတီးပြုတ်လိုက်တဲ့ရစတဲ့ကြီးဥပဒေပုံမှာ905ကကြီးနဲ့သူတို့တွေအရေးယူတာတွေလုပ်တယ်ပေါ့နော်ဆိုတော့အဲ့ပုံမှန်တွေကများတယ်ဒါပေမဲ့အဲ့မှာမှအခုဆိုရင်လက်နက်တွေပါလာတဲ့အခါကျတော့ဒီလက်နက်ဥပဒေဖြစ်တဲ့သူတို့ယာယီလက်တလုံးမှပြင်ဆင်လိုက်တဲ့ပေါ့နော်ပြောင်းလဲပြင်ဆင်လိုက်တဲ့ဥပဒေ19ကာကြီးနဲ့ဆွဲတာရှိရယ်ကျမတို့အမှုတွေမှာဆို19ကာကြီးလည်းရှိရယ်19စာလုံးလည်းရှိရယ်19ငါလည်းရှိရယ်ပေါ့နော်ဆိုတော့အဲ့ဒါကျတော့ပစ္စည်းအနည်းများနဲ့လက်ထက်လက်ဝယ်မိတာရယ်တုံလောင်တာရယ်အဲ့ပေါ်မှာမူတည်ပြီးတော့မှပုံမှားတွေအများပါဟိုပုံမှားတွေအဲ့လိုကွဲသွားတယ်ပေါ့နော်ဆိုတော့ဒါကတော့ဟိုအများစုပေါ့နော်ဒီလိုမျိုးအစွဲခံတယ်ဒါပေမဲ့အများစုကတော့လူတိုင်းလီပါကတော့905ကာကြီးနဲ့905 dash ကာကြီးနဲ့အစွဲခံရတာများပါတယ်ရှင့်ဟုတ
်โอเคအဲ့တော့အခုဒီဒေါ်စာလီကိုရိုင်းဆောင်ရွက်နေတဲ့အမှုပေါင်းပေါ့နော်နောက်အခုဒေါ်စာလီတို့ဖွဲ့ထားတဲ့ဒီအခမဲ့ဥပဒေကြိုးဆောင်နေတဲ့ဒီရှေ့နေအမျိုးသမီးဖွဲ့တွေနဲ့လိုက်ပါဆောင်ရွက်နေတဲ့အမှုပေါင်းကဘယ်လောက်လောက်ရှိပြည့်ရှင့်
အဲ့ကျမအခုလေတွက်လိုက်တာ1000နဲ့1006မှုရှိတယ်ဒါနောက်ထပ်4မှုမပါဘူးဆို1010 ဒီနေ့မှတထောင်တစ်ဆယ်ဖြစ်သွားပြီဟုတ
်ဒီအမှုတွေအားလုံးကဒီရန်ကုန်အင်းစိန်ထောင်မှာပဲလားဒါမှမဟုတ်တနိုင်ငံလုံးအနှံ့ပါလားရှင
်ရန်ကုန်မှာပဲရှင်ဆိုတော့ဟိုဘယ်လိုပြောမလဲတချို့ဟာတွေကြာ overlap ရှိရယ် overlap ရှိရယ်ဆိုတဲ့နေရာကျတော့ဘာလဲဆိုတော့အာကျွန်တော်တို့တူးကိုတမှုဆိုတဲ့ပုံစံမျိုးနဲ့သွားတာဖြစ်တဲ့အတွက်ကြောင့်တထောင်ကျော်သွားတယ်လို့ပြောတာပေါ့နော်အမှန်တကယ်ကျတချို့ကျတော့တွဲလုံးကြီးတွေရှိဆိုကြပါစို့အမှုကတော့တမှုပဲအာဒါပေမဲ့ဆွဆွဲခံရသူကအယောက်30ရှိရယ်အာပြီးတော့တချို့ဆိုရင်တမှုပဲဒါပေမဲ့ဆွဆွဲခံရတဲ့သူက28ဦးရှိရယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဟို individual နဲ့ plot လိုက်တဲ့ခါကျတော့1010ဖြစ်သွားတယ်ဒါပေမဲ့ဟို case နဲ့သွားရင်တော့အလောက်မသွားဘူးပေါ့အဲ့
တော့ဒီအချင်းတောင်တွင်ဒီတရားစီရင်အခြေအနေရောဘယ်လိုရှိလဲရှင
်ထောင်ထဲမှာတော့တရားစီရင်တာကျတော့အမှုစစ်ဆေးတဲ့သွားတဲ့ flow တွေအကုန်လုံးကကျတော့ကျမတို့ဒီအရင်တုန်းကပဲကျမတို့သွားတဲ့အာဟိုဘယ်လိုပြောမလဲပြည်တော်စုတရားစီရင်ရေးပုံစံအတိုင်းပဲအဲ့ system ပုံစံအတိုင်းကိုပဲသွားတယ်မတူညီတာကျတော့ဥပမာပေါ့ကျမတို့ဟို town တရားရုံးဆိုရင်ဆိုကြပါစို့ဒီတနေရာမှာဆိုရင်ဥပမာဒီဆိုကြပါစို့ကျမတို့မြို့နယ်ဆိုလှိုင်တာယာဆိုရင်လှိုင်တာယာဒီနေရာမှာပဲထိုင်တာမျိုးမဟုတ်ဘူးသူကခွင့်အားရင်အားတယ်လို့ထိုင်တယ်ပြီးဝိုင်းသူကတခြားတနေရာမှာလည်းထိုင်ရတယ်အဲ့လိုမျိုးဆိုဒီတနေ့နဲ့တနေ့မတူတတ်တတ်မတ်မရှိဥမာဒီနေရာဆိုဒီ spot ဆိုရင်ဒါကဟိုလိုက်တာရမြို့နယ်တရားရုံးအတွက်ဒါနေရာဆိုပြီးတတ်တတ်မတ်မရှိဘူးမရှိတဲ့အခါကျတော့ကျွန်တော်တို့ရှိနေအတွက်ကကြောင်းနည်းနည်းလေး challenging ဖြစ်တာကဘာလဲဆိုတော့ကျွန်တော်တို့ cost list ကိုမတွေ့ရအောင်ဥမာဒီနေ့ဘာအမှုကိုကျွန်တော်တို့ကြားနာမယ်ဆိုကျွန်တော်တို့မသိရအောင်ပြီးတော့ဒီအမှုဟာဘယ်တနေ့မှစပြီးတော့မှစစ်ဆေးမယ်ဆိုကျွန်တော်တို့မသိရအောင်မသိရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တွေကအမြဲတမ်းထိုင်ဆောင်ရတယ်အမှုလေအဲ့ဒါကြောင့်ကျွန်တော်တို့ထိုင်ဆောင်ရတယ်ပြီးလဲပြီးတော့နောက်ထပ်တစ်ခုကကျတော့ဟိုတရုံနဲ့တရုံမှာကျကျွန်တော်တို့အချိန်ကိုမတတ်မှတ်ထားအောင်ဆိုကြပါစို့ဒီနေ့ဆိုရင်10နာရီစစစ်မဲ့အမှုဆိုတာမျိုးကျွန်တော်တို့မှာမရှိဘူးမရှိတာဖြစ်တဲ့အတွက်တခါတည်းကျရင်ဥမာကျွန်တော်တို့ဒီခွင်မှာအမှုစစ်ဆေးနေတော့မရှိသေးတယ်တခြားခွင်ကတရားသူကြီးတွေလည်းရောက်တယ်အချုပ်ကားလည်းရောက်တယ်တရလိုလည်းရောက်တယ်ဆိုရင်အဲ့ဒီအမှုကစပြီးတော့မှသူကအမှုစပြီးစစ်ဆေးတော့မယ်လို့တဲ့အခါမှာဒီမှာကျွန်တော်တို့ကအမှုကစစ်ဆေးနေပြီအဲ့ဒီခါကျကျွန်တော်တို့ကူးခုန်ကူးရတယ်ပေါ့နော်ဆိုတော့ပြောချင်တာအာဒါမဲ့ဟိုအင်းစိန်ထောင်ထဲမှာပဲကျွန်တော်ရန်ကုန်တိုင်းဒေသကြီးတစ်ခုလုံးမှာရှိတယ်မြို့နယ်တွေကတနေရာမှာပဲစုတာဖြစ်တဲ့အတွက်ကြောင့်ဒီကတခုကကြတော့ဒီဘက်မှာကြည်မြင်တိုင်းဟိုဘက်မှာဘိုးတထောင်တရားရုံဟိုနားမှာတန်လှင်တရားရုံဆိုတော့ကျမတို့အရန်အဆင်ပြေတယ်ဒါပေမဲ့အဆင်မပြေတာတခုကကြတော့ဘယ်တရားရုံကရောက်နေသလဲပြီးတော့ဘယ်နှစ်နာရီမှာစပြီးစစ်ဆေးမလဲဆိုတာကျမတို့ကဟိုမသိရအောင
်အဲ့တော့အဲ့ဒီထောင်တွင်းတရားရုံတွေမှာဒီအခုလို့ပေါ့နော်ဟိုဖမ်းဆီးခံထားရသူတွေဘက်ကနေပြီးတော့ခုခံခြေပါတဲ့နေရာမှာရောဥပဒေနဲ့အညီတရားမျှမျှတတ်တာနဲ့အဲ့လိုခုခံခြေပါနိုင်မျိုးရောရှိလားရှင်
ဟုတ်ကျမတို့ကတော့အခုချိန်ထိကတော့ကျမတို့မေးခွန်းတွေမေးခွန်းမေးမြန်းတဲ့အပေါ်မှာမူတည်ပြီးတော့မှကန့်သက်တာမျိုးအကန့်သက်ခံရတာမျိုးတွေတော့မရှိဘူးဒါပေမဲ့တချို့သောမေးခွန်းတွေဒါတော့ကျမပြောချင်တယ်တရားရုံးနဲ့များဆိုင်မလားတော့မသိဘူးပေါ့နော်ဥပမာဒီဘက်တရားရုံးမှာမေးလို့ရတဲ့မေးခွန်းကိုဟိုဘက်တရားရုံးမှာကျမတို့တရားသူကြီးကမေးမြန်းခွင့်မပြုဘူးအဲ့လိုမျိုးဆိုရင်ကျမမေးမြန်းခွင့်မပြုဘူးဆိုရင်ရုံးတော်မှာမှတ်တမ်းတင်ပေးပါလို့ပြောရင်သူတို့မှတ်တမ်းတင်ပေးတယ်ဆိုတော့အဲ့လိုမျိုးတွေရှိရယ
်ဟုတ်ကဲ့အဲ့တော့ဟိုတရားစီရင်ချက်တရားရောဟိုသူတို့ချမှတ်လိုက်တဲ့အမိန့်ကြီးဒါတွေနဲ့ပတ်သက်ပြီးရောသူတို့ဆုံးဖြတ်ချက်တီကရောဘယ်လိုရှိလဲရှင
်ဟုတ်အခုချိန်ကြီးရတော့လေအမိန့်မချသေးဘူးပေါ့နော်ကျမတို့အခုဒီအထူးသဖြင့်ဒီအထူးတရားရုံးကနေပြီးရောမှဟိုဟို case တွေကလေတမှုမှကျမတို့တွေဒီအမိန့်ချတဲ့အဆင့်ကိုမရောက်သေးဘူးတချမ်းပဲရှိသေးတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးကကျတော့ကျမတို့ကဟိုအမိန့်ချတဲ့ခါမှာသူတို့တွေဘလို့များဟိုတရားမျှတမှုရှိသလားဆိုတော့ကျမတို့ကတော့ဟိုဘလို့ပြောမလဲမှတ်ချက်ပေးဖို့အရန်စောနေသေးတယ်
ဒီစစ်အာဏာသိမ်းပြီးနောက်ပိုင်းအခုလိုစစ်ကောင်စီကဖမ်းဆီးထားတဲ့သူတွေရဲ့အရေးပေါ့နော်အဲ့ဒါတွေကိုဆောင်ရွက်တဲ့ခါမှာအဓိကသူတို့ရဲ့အခက်ခဲဟိုသူတို့ဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေပေါ့နော်နောက်သူတို့ဒီထောင်ထဲမှာသူတို့နေရတဲ့အခြေအနေပေါ့ဘလို့တွေ့ရလဲရှင်
အရင်တော့ဆိုရင်မိသားစုကနေပြီးတော့ကျွန်မအမတ်မမအောင်ဆိုတပတ်တစ်ကြိမ်လား15ရက်တစ်ကြိမ်လားမသိဘူးမိသားစုနဲ့ဖမ်းဆီးခံရတဲ့သူတွေတွေ့ခွင့်ရှိရယ်ဒါပေမဲ့ဒီအခွင့်အရေးကဒီကိုဗစ်ဖြစ်ပြီးနောက်ပိုင်းမှာအခုချိန်တည်းကတွေ့ခွင့်မရဘူးပေါ့နော်ဆိုတော့ကျွန်မတို့ကလည်းတင်ပြလျှောက်ထားပါတယ် ဒီအချင်းထောင်ဒီဥပဒေအတိုင်းပေါ့နော်ကျမတို့တွေဒီပြကိုဗစ်စီးမင်းစီကန်းနဲ့အညီဟိုမိသားစုနဲ့တွေ့ခွင့်ပေးပါဆိုပြီးတော့တောင်းထားတော်ညာလေးပဲအခုချိန်ထိတော့အဲ့ဒါမရအောင်ပေါ့နော်ဆိုတော့အဲ့ဒီအခက်အခဲတွေရှိရဲသူတို့တွေဒီစစ်ကြောရေးကိုခေါ်ရတဲ့အချိန်မှာဘယ်တော့စစ်ကြောရေးကနေပြီးတော့ဒီထောင်ကိုဖျွဲပြောင်းမလဲပေါ့နော်ဒါမှမဟုတ်ဒီလူဟာအဖမ်းခံရပြီဆိုရင်ဘယ်ကိုပို့လိုက်တလဲဆိုတော့တချို့ကမသိဘူးပြီးတော့အဖမ်းခံရပြီဆိုဘယ်နေရာတချို့ကကြတော့ဥမာပေါ့ on the လမ်းပေါ်မှာလည်းအဖမ်းခံရတာ ਉਹ လမ်းပေါ်မှာအဖမ်းခံရရင်ကျမတို့ဘယ်မြို့နယ်ကဟိုဖမ်းပြီးတော့မှဘယ်မြို့နယ်မှာရုံးထုတ်မလဲဆိုတာလည်းကျမတို့ကမသိရဘူးမသိတဲ့ခါကျတော့ဥပမာကျမတို့ဟိုတနေ့တော့အမှုဆိုရင်ဒီတိုင်းပဲကျမတို့ तू ကအလုတ်သွားတဲ့လမ်းပေါ်မှာအဖမ်းခံရတယ်လို့သူ့အိမ်ကယူဆတယ်ယူဆတဲ့အတွက်ကြောင့်ကျမတို့အလုတ်သွားရမြို့နယ်တလျှောက်လုံးကိုကျမတို့ကအဲ့မှာရှိတဲ့မြို့နယ်တရားသူကြီးတွေကိုကျမတို့ကလိုက်ပြီးတော့တရားသူကြီးကြောင့်ဖြစ်တရားရုံးတွေမှာကျမစုံစမ်းရတယ်တခါတည်းရဲစခန်းတွေမှာလိုက်ပြီးစုံစမ်းရဆိုတော့အဲ့ဒီထက်ခဲတွေကတော့များတာပေါ့အရင်တော့ဆိုရင်အဖမ်းခံရပြီဆိုရင်အာဟိုဘသူ့တော့ဘယ်ရဲစခန်းကနေပြီးတော့ထိမ့်သိမ့်လိုက်တယ်ဆိုတာမျိုးအရင်information ကအရင်ရတဲ့ခါကျတော့သိရတယ်ခုကကျတော့မိသားစုကအဲ့ဒါကိုမသိရတယ်လို့ပြီးတော့စစ်ကြောရေးပါသွားတယ်ဆိုရင်လည်းတို့ကဘယ်တော့စစ်ကြောရေးကနေဒီဘက်လွှဲပြောင်းမလဲဆိုတာတို့မသိရဘူးပြီးတော့ဒီဘက်ရောက်ပြီးဟေ့ဆိုပြန်တော့လေဘယ်တရားရုံးကနေပြီးတော့မှဒီအမှုကိုကန့်တွယ်ဖြေရှင်းမလဲဆိုတာကျမတို့ကမသိရဘူးဆိုတော့အဲ့ခါမှာတခါတည်းညအမှုတွေတွေကမိသားစုတွေအမှုမိသားစုတွေကနေပြီးတော့ကျမတို့ရှေ့နေတယ်တို့တခါတည်းညထင်တာဟိုသူတို့အမှုမလုပ်ပေးလို့လားပေါ့နော်အဲအဲ့လိုမျိုးဖြစ်တယ်ကျမဆိုရင်မနေ့တော့ဆိုရင်ကျမတို့သူသွားတဲ့မြို့နယ်တလျှောက်လုံးကျမလိုက်စုံစမ်းတယ်ဆိုတဲ့ခါကျ6ရုံကျမတို့စုံစမ်းတယ်ကျမတို့လုံးဝမစုံစမ်းမထင်ရတဲ့ရုံကနေပြီးထုတ်တာဆိုတော့အဲ့ခါမှာမိသားစုဝင်တွေကတော်တော်စိတ်မကောင်းကျမပေါ့ပါသူစိတ်မကောင်းအမနာကျမတို့ရဲ့အခက်ခဲရတာဒါပေမဲ့မိသားစုစိတ်မကောင်းတာကျမဘွေမယူပေါ့နော်ဆိုတော့အဲ့ဒီအခက်ခဲတွေကတော့ရှိရစပြီးတော့ကနဦးဖမ်းလင်ဖမ်းချက်မှာကျမတို့မသိရတဲ့ဟာပေါ့နော်ပြီးတော့ကျမတို့တွေ့ပြီးသွားပြီရှေ့နေနဲ့တွေ့ပြီးသွားပြီဆိုတော့ဂျန်တဲ့ခါကျတော့ကျမတို့ဟိုတို့ထောင်ထဲမှာနေရတဲ့အခြေအနေဆိုအခုကတော့လူကျက်တယ်ဆိုပြီးတော့ပြောတယ်ထောင်ထဲမှာအရန်လူများတဲ့အတွက်ကြောင့်မို့တို့တွေအိပ်ရတာအဆင်မပြေတာတွေစားရတာအဆင်မပြေတာတွေအဲ့လိုမျိုးတွေပြောပါတယ်ဟုတ်ဟုတ
်ဟုတ်ကဲ့ဆိုတော့အခုတို့ဒီစစ်ကောင်စီဘက်ကဖမ်းဆီးနေတဲ့လုပ်ရက်တွေကဥပဒေနဲ့ညီလားဥပဒေမဲ့ဖမ်းဆီးနေတာလားတို့ရဲ့ဖမ်းဆီးတဲ့လုပ်ရက်တွေပေါ့ဘယ်လိုမြင်ပါလဲရှင
်ဟုတ်တို့ဖမ်းဆီးတာတွေကကြတော့ဟိုဘယ်လိုပြောမလဲဟိုဘယ်လိုပြောမလဲအခုဒီဒါကတော့ကျမတို့တွေကဒါ legal issue ဖြစ်သွားပြီပေါ့နော် legal issue ကလူတစ်ယောက်ကိုကျမတို့ကဖမ်းနေဟိဆိုရင်ကျမတို့ဝရမ်းမပါဘဲနဲ့ဖမ်းမယ်ဆိုရင်ရာဇဝတ်ကျင့်သောဥပဒေပေါ်မှာ54အရာကျမတို့ကဖမ်းလို့ရတယ်အော်ပြီးလည်းပြောနောက်တစ်ခုကကျကျမတို့လူတဦးတယောက်ကိုရှာဖွေမယ်ဆိုရင်လည်းရာဇဝတ်ကျင့်သောဥပဒေပေါ်မှာ103အရာကျမတို့ကပစ္စည်းကိုရှာဖွေရမယ်တင်ဆက်ရမယ်မှတ်တမ်းတင်ရမယ်ပြီးတော့ copy ပေးရမယ်ပြီးတော့တက်တည်ခေါ်ယူရမယ်ဆိုတဲ့အဆင့်တွေရှိရယ်ပြီးလည်းပြီးတော့ကျမတို့တွေကဒီလူတယောက်ကိုမတင်ကားဘူးဆိုရင်မြို့သူမဆိုဖမ်းလို့ရတယ်ပြောစစ်စစ်ပိုင်ခွင့်ရှိရဒါပေမဲ့အဲ့ဒါတွေအကုန်လုံးကလေဥပဒေနဲ့အညီကျမတို့သွားရတယ်ဘာဖြစ်လို့လဲဆိုကျမတို့ဖမ်းဆီးပြီဆိုရင်ဒီလူတယောက်ဟာဘောနော်သူ့ရဲ့မိသားစုဝင်တွေကနေပြီးတော့မှဒီဘာကြောင့်မို့ဖမ်းဆီးသွားရတယ်တန်တရားရှိရဆိုမှဒီကိစ္စကြောင့်တန်တရားရှိလို့ဖမ်းသွားတယ်ဘယ်ရုံးမှာစစ်ဆေးမယ်ဘယ်နေရာမှာစစ်ဆေးမယ်ဘယ်ရဲစခန်းကနေပြီးဒီအမှုကိုကင်တွယ်ပြီးတော့စစ်ဆေးမယ်ဆိုတော့ information သိရှိပိုင်ခွင့်ရှိဆိုတော့အဲ့ဒီ information ကကျမတို့တွေအကုန်လုံးကဒီ fair trial ဆိုပြီးတော့ standards ဘောနော်ဒီမြတ်တော်တရားစီရင်ဆိုင်ရာဒီစံနှုန်းထဲမှာကတော့ pre trial stage မှာပါတယ်ဘောတော့ဟိုတရားမစွဲဆိုမီအခွင့်အရေးပေါ့နော်အဲ့ဒီအဟာမှာပါတယ်အဲ့ဒါကကျမတို့မြန်မာနိုင်ငံကလည်းထုတ်ပြန်ထားပြီးပါပြီဒီပြည်တော်စုရှေ့နေချုပ်ယုံပြည်တော်စုရှေ့နေချုပ်ယုံကနေပြီးတော့မှအဲကျမအမှတ်မမအောင်ဆို2018မှာလားမသိဘူးသူတို့ထုတ်ပြန်2018စက္ကွန်မှာသူတို့ထုတ်ပြန်ခဲ့တယ်ဆိုတော့အဲ့ဒီအခွင့်အရေးကကနဦးမှာတော့သူတို့မရရှိဘူးပေါ့နော်ဆိုတော့ဒါကြောင့်မို့ဥပဒေနဲ့ညီသလားမညီသလားဆိုတဲ့နေရာမှာကျတော့ဒီဟာတွေကကျတော့ကျမတို့တွေကစံချိန်စံညွန်းနဲ့လည်းမညီသလိုကျမတို့တွေကတွေ့ဖြီးနေတဲ့ဟာလူမျိုးတော့ရှိတယ်ဟုတ်ဒါဘာဖြစ်လို့လဲဆိုကျမတို့ဖမ်းနေဆိုကြတဲ့အင်တာအင်ဝင်ရောက်ရှာဖွေမယ်ဆိုရင်လည်းကျမတို့ရှာဖွေရမယ်စီမီစီကန်ရှိရယ်လူတဦးတယောက်ဖမ်းဆီးမယ်ဆိုရင်လည်းလက်ထိတ်ခတ်ခြင်းမခတ်ခြင်းမှတော့မှကျမတို့ကလိုက်နာရမယ်စီမီစီကန်နေရှိရယ်ပြီးတော့ဒီလူခန္ဓာကိုယ်ပေါ်မှာဒါမှမဟုတ်အိမ်ထဲမှာရှာဖွေရမယ်ဆိုလဲအဲ့ဒီစီမီစီကန်နေရှိရယ်ဆိုတော့ညီသလားမညီသလားဆိုတော့မိုက်အင်ဂျင်နီယာဆိုကျွန်မပြောတဲ့ပုံမှာအများကြီးမူတည်နေပြီပေါ့ဒါတော့တည်စဲဥပဒေဖြစ်တယ်ပြောချင်တာအခြေအနေတစ်ခုပေါ်မှာမူတည်ပြီးတော့မှကျွန်မတို့တွေကဟိုပေါ့နော်ဒါအရေးပေါ်မလို့ဒီလိုတွေလုတ်လိုက်ရပါတယ်ဆိုတာမျိုးက excuse လုတ်လို့မရအောင်ဘာလို့ဆိုတော့ဟိုကျွန်မတို့ဥပဒေမှာလဲဒါဟို ignorance of law is no excuse ဆိုတာရှိတာ ਉਹ နော်ဆိုတော့ဥပဒေကိုမသိလို့လုံးမိသလား So ဒါပေမဲ့ဒီဟာအကျွန်တော်တို့ဒါဥပဒေမှာအခုလက်ရှိကဟိုဘယ်လိုပြောမလဲတည်ဆဲဖြစ်နေတာဟုတ်နော
်ဆရာနာတင်ပြီးနောက်ပိုင်းအခုဒီတော်ဇာလီတို့လိုဒီရှေ့နေတွေအနေနဲ့ရောဟိုအခြေအနေတွေရောဘယ်လိုပြောင်းလဲသွားလဲရှင်ထိန်းချုပ်မှုတွေရှိနေလား NDA တွေကိုယ့်ရဲ့အနေထားရောစိုးရင်ရလားပေါ့နော်ရှေ့နေတွေရဲ့အနေထားဘယ်လိုရှိပါလဲရှင
်ဟိုဘယ်လိုစိုးရင်ရလားလို့ပြောတဲ့နေရာမှာကျတော့ကျမတို့တွေကဟိုဘယ်လိုပြောမလဲကိုကဥပဒေဆိုင်ရာနဲ့ပတ်သက်ပြီးကျမတို့ကလှုပ်ဆောင်ပေးနေတာလीနော်မဟိုမဖန်းထားရင်ကျမတို့လည်းလိုက်ပါစရာမလိုဘူးလीနော်ဆိုတော့ကျမတို့ကတော့ဟိုချိန်ချောက်တာလေးရှိတလားဆိုတဲ့နေရာမှာကျတော့လည်းဘယ်လိုပြောမလဲဒီအမှုလိုက်လို့ဟိုသိရမလားဟိုနေ့ကတော့ဘာလို့ဖြစ်မယ်ဆိုတဲ့ဟာလိုမျိုးတော့ကျမတို့မကြုံသေးဘူးပေါ့နော်ပြောချင်တာဒီ legal professional ပေါ်မှာထိပါပြီးတော့အဲ့လိုမျိုးတော့မရှိသေးဘူးခုချိန်ထိတော့ပေါ့နော်ဆိုတော့ဒါပေမဲ့ online မှာတော့ပြန်နေတာပဲဒါပေမဲ့ပြန်တာတာပြန်တာလीနော်ဒါမဲ့ဟိုဘာကြကြခံစားရတာတော့ကျမတို့မတွေ့ရဘူးအခုချိန်အထိပါဒါမဲ့ဖြစ်လာမယ်လို့လည်းကျမတို့တော့မမျှော်လင့်ပါဘူးဟောနော်ဒါပေမဲ့ဟိုမမျှော်လင့်ပဲနဲ့အခုလည်းအဖမ်းခံရတဲ့သူတွေတော်တော်များများမှလည်းဟိုဘယ်လိုပြောမလဲဟိုသူတို့တွေဟိုအဖမ်းခံခြင်းလို့လောက်ကြတာမှမဟုတ်ပဲနော်ဆိုတော့ဟိုတွေ့ရင်ဆိုင်ရရင်တော့ရင်ဆိုင်ရမှာပေါ့ဒါမဲ့ကိုတော့အဲ့လိုမျိုးတော့မမျှော်လင့်ထားပါဘူးဟုတ်ကဲ့
အခုဒီဒေါ်စာလီနေနဲ့ဒီဆရာနာတင်ပြီးနောက်ပိုင်းမှာဒီဖက်စီခံထားရသူတွေရဲ့အရေးကိုလိုက်ပါဆောင်ရွက်နေတဲ့အဲဒီမှာပေါ့နော်ကိုအမှတ်တရဖြစ်ရအတွေ့အကြုံပေါ့နော်အဲ့ဒါတွေကိုပြောပြရအောင်ပါရှင
်အမှတ်တရဖြစ်ရတဲ့အတွေ့အကြုံကြတော့ကျမတို့အခုကလေမိသားစုဝင်တွေကလေအများတန်းနေ့တိုင်းငိုတာအဲ့ငိုတဲ့သူတွေလည်းရှိရယ်သူတို့တွေကိုကျမတို့တွေကနှစ်သိမ့်ပေးရတယ်အဲ့ပုံမှာမှဟိုဘယ်လိုပြောမလဲအရင်စိတ်ပြက်ဝမ်းနေနေတဲ့သူတွေလည်းရှိတဲ့ခါမှလည်းကိုရီးယားဟိုစပေါ့နော်နှစ်သိမ့်ပေးရတယ်အဲ့ဒါအတော့ကျမတို့ဥပဒေဆိုင်ရာ supporting ပေးတဲ့အပြင်ပေါ့နော်ဒီဟာတွေလုပ်ပေးရတယ်ပြီးနောက်တစ်ခုကကြတော့တခါတည်းကသူတို့ပျော်သွားတဲ့အပြုံးပေါ်မှာကျမတို့လည်းပြန်ကြည့်နူးတယ်ဥပမာဆိုကြပါစို့ဒီနေ့အမှုဆိုရင်သူ့ကောက်မလေးအဖမ်းခံရတယ်သူ့ကောက်မလေးနဲ့ကျမအထဲထဲမှာတွေ့တယ်ဒီနေ့လည်းပါဝါတခါတည်းတင်တယ်အဲ့အကြောင်းကိုကျမပြောပြတဲ့အခါကျတော့အပြင်ရရှိတဲ့ကောင်လေးကကျမကိုညနေ9နာရီခွဲလေးသူစောင့်နေမနက်9နာရီလေးရောက်တာ9နာရီခွဲလေးစောင့်နေဆိုတော့ကျမသူ့ကိုပြောပြတဲ့အခါမှာသူအရင်ပြောတယ်ပြောချင်တာသူကိုယ်တိုင်မြင်ရတာမဟုတ်ဘူးကျမနေတဆင့်ပဲသူမြင်ရတာဒါပေမဲ့ကျမကတော့သူ့ကောင်မလေးရဲ့အခြေအနေသူ့ကောင်မလေးရဲ့ပုံစံဘာအင်ဂျီဝတ်တယ်ဆိုတာကျမပြန်ပြောတဲ့အခါမှာသူအရင်ပျော်သွားတယ်မှန်ဆိုရင်ဟိုတခါတည်းညလူတွေကဟိုဘယ်လိုပြောမလဲဟိုမချိနဲ့ဆရာဟိုပြောချင်တာကိုလူကိုမျက်စိနဲ့ကိုမတွေ့ရအောင်လीနော်ဆိုတော့ဒါမဲ့ဒီလိုမျိုးတွေတွေ့တော့သူတို့ရဲ့ပျော်သွားတဲ့အပေါ်မှာမူတည်ပြီးတော့မှကျမတို့တော့အိုးဒီလောက်ထိဟိုစိတ်ညစ်စရာတွေနဲ့ပေါ့နော်နေတတူကဖြတ်တန်းနေရပေမဲ့လည်းပျော်စရာလေးတွေတော့ရှာကြံလို့ရပါသေးတယ်ပေါ့နော်ဒါမဲ့ဒီလိုမျိုးနေရာမှာတော့ကျမတို့အဲ့ဒါလေးတော့ကျမတို့အမတ်ရစရာနေ့တိုင်းပါပဲအမတ်ရစရာအော်ဒီဟာလေးတော့သူအစဉ်ပြေသွားတယ်ပြီးတော့တချို့ဆိုရင်ဟိုစားစရာမရှိတဲ့သူတွေလည်းရှိရဲ့အဲ့ခါမှာဟိုတချို့ပုံနေတဲ့သူတွေကနည်းနည်းလေးပုံတယ်လို့တော့မဟုတ်ပါဘူးညတဲ့ညစရာရှိတဲ့သူတွေကတော့ညပေးတယ်သူတို့ညဝေစားတောက်တာတွေလည်းရှိလာတယ်လူတွေကပြီးလဲပြီးသွားတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက်အဆင်မပြေတဲ့စကားလုံးတွေထက်ဆိုင်အော်ငါဒီလောက်လေးနဲ့တော့တော်သေးတယ်ဆိုတဲ့အလိုမျိုးလေးနေတယ်ပေါ့နော်ဒါပေမဲ့ဘယ်သူမှတော့နေသားမကြပါဘူးဟုတ်အဲ့လိုမျိုးလေးအမှတ်ရစနိုင်ပါပဲဟုတ်
အဲ့တော့အဲ့လိုလူပေါင်းများစွာပေါ့နော်မိသားစုတွေများစွာဒီလိုစိတ်ပူပန်ဒုက္ခတောကတွေရောက်နေရတဲ့အခြေအနေကဟိုဘယ်တော့လောက်ပြီးဆုံးမယ်လို့ရောမျှော်လင့်ချက်တွေရှိလားရှင
်။ကျမကျတော့ဘယ်လိုပြောမလဲဟိုမျှော်လင့်ချက်ကိုဟိုမျှော်လင့်ချက်ကိုတကယ်အမှန်တကယ်ဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့ပဲအသက်ရှင်တာဖြစ်တဲ့အတွက်ကြောင့်ပေါ့ကျမတို့အသက်ရှင်နေသူမျှော်လင့်ချက်ရှိတယ်။မျှော်လင့်ချက်ရှိနေသူကျမတို့ယုံကြည်ချက်ကတော့ကျမတို့ယင်ထဲမှာအမြဲတမ်းထားရမယ့်အရာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ဟိုမနှက်ပြန်မဖြစ်လာနိုင်ဘူးဆိုတာလည်းမပြောနိုင်ဘူးလေနော်။ဆိုတော့ဟိုဒါပေမဲ့မျှော်လင့်ချက်ဆိုတာယုံမှတန်ပြရကင်းတယ်လေနော်။ဆိုတော့ဟိုအမြန်ဆုံးဖြစ်လာမယ်လို့လည်းယုံကြည်တယ်။အာပြီးတော့ဟိုအဲ့တိုင်းပဲလေကျမတို့မျှော်လင့်ထားတယ်။အဲ့ဒီစိတ်နဲ့ပဲကျမတို့နေတူတူဝါကိုဖြတ်တန်းတယ်။မဟုတ်ဆိုရင်ကျမတို့လည်းပင်ပန်းတယ်လေနော်။
အခုလိုဒေါ်စာလီလီနဲ့ပေါ့နော်ဒီအကန့်တက်တီးကြားရတာနေပြီးတော့ဟိုကျမတို့ကိုတက်နိုင်တဲ့လောက်အချိန်ပေးပြီးတော့ပေါ့လေအဥပဒေကြောင်းဆိုင်ရာအရာရှင်းပြပေးတဲ့အတွက်လေကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါရှင်ကျေးဇူးပါ
။စနေညသကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာပါ။ VOE မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်။
မြန်မာစစ်တပ်ကိုလက်နက်မယောင်းချဖို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကကမ္ဘာနိုင်ငံတွေကိုပန်ကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစင်မှာတောက်ကြနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗျူရောမှာတွေ့ဆုံပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်မှုတွေကိုနှစ်နိုင်ငံစလုံးကပြက်ပြက်သားသားရှုံချကြောင်းပြောကြားလိုက်တဲ့အပြင်ဒီကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာအ мян ပြန်ပြီးရှောက်နှမ်းလာစီဖို့အတွက်နှစ်ဖက်စလုံးကဆက်ပြီးဖိအားပေးဖို့တန်တိထံချထားကြောင်းလည်းပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has